Welcome to the Voice of America in Burmese.
Mingla nya jama toda shin mya shin. VOA American tan ye 2018 khu ne November 28 ye boudhu ne nya bai season ni go American pyaung su myo Washington DC ga ni dai yai thout lwin pe ni ba bi shin. Jama mya tsin aw ma di ka ne nya bai season ni go taw yin tin set pe ba me.
Jana aw lin hu ba.ဒီညနားဆင်မဲ့တင်းနေတယ်မှာတော့ယူကရိန်းရဲ့တပ်သမားတွေနဲ့တင်းမာမှုတွေကြုံရတဲ့ပေါ်ယူကရိန်းသမ္မတမှာတာဝန်ရှိတဲ့အကြောင်းရုရှားသမ္မတကပြစ်တင်ပြောဆိုလိုက်ပါတယ်။ရုရှားရဲ့ထူးဆုံဆဲစစ်ဆေးမှုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကမဖယ်ရှားနိုင်အောင်တားမြစ်မဲ့ဥပဒေချမ်းကိုကန့်ကွက်ကောင်းကန့်ကွက်မယ်လို့ထက်လွတ်တော်လူများစုခေါင်းဆောင်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်မဲ့သတင်းလွှာမှာတော့လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေဒီထက်ပိုမိုပါဝင်လာနိုင်ဖို့အခွင့်အလမ်းတွေပေးသင့်တယ်လို့နိုင်ငံတကာဖွဲ့စည်းတစ်ခုဖြစ်တဲ့ Carter Center ကထောက်ပြလိုက်ပါတယ်
။ဒီငြိမ်းချမ်းရေးဖြစ်စဉ်ကတကယ်ပဲဟိုကဒီပြဿနာတွေကိုဖြေရှင်းနိုင်လားဆိုတော့မေကွန်မေးစရာဖြစ်လာတယ်။ဆိုတော့အခုထုတ်လိုက်တဲ့
မြန်မာမျိုးသမီးများအဖွဲ့ချုပ်ထွေထွေတွင်းမှုလွေပိုးငွေပြောသွားတာပါ။နောက်ပိုင်းမှာအပြည့်အစုံကိုနားဆင်ရပါမယ်။ဒီကြောင်းနဲ့တူမြေယာဥပဒေကိုပယ်ဖျက်ပြီးဖို့ကချင်ရှမ်းမြောက်တိုင်းဒေသဒုက္ခသည်တွေကတောင်းဆိုလိုက်တဲ့အကြောင်းဒုတိယကမ္ဘာစစ်ကာလကအသုံးပြုခဲ့တဲ့ဂျပန်စစ်တပ်ရဲ့မြေအောက်စစ်ဆေးရုံတစ်ခုကိုသခိုင်းတိုင်းဒေသကြီးမှာတွေ့ရှိထားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမရေးတုံသက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ဒီလိုသတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင
်။ပင်လယ်နက်ဒေသမှာယူကရိန်းရေတပ်သင်္ဘောတွေနဲ့တင်းမာမှုတွေကြုံရတဲ့ပေါ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုမှတာဝန်ရှိတဲ့အကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။ရှင်းနေရွေးကောက်ပွဲမှာပြန်ရွေးခံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ဂျိုးပန်းနဲ့လုပ်ရဖြစ်နေလဲပြောဆိုလိုက်တာပါရွေးကောက်ပွဲမှာအနံ့ရအောင်ရည်ရွယ်ပြီးယူကရိန်းသမ္မတတွေနဲ့ရန်စားတဲ့လုပ်ရကိုစီစဉ်ခဲ့တာဖြစ်တဲ့အကြောင်းဒီနေ့ရုပ်မြင်သံကြားမိန့်ခွန်းမှာရုရှားသမ္မတကပြောဆိုလိုက်တာဖြစ်ပါတယ်ရုရှားစစ်တပ်ကတော့ရုရှားပိုင်းဖြစ်သွင်းထားတဲ့ခရိုင်းမီးယားကျွန်းဆွယ်မှာလေကြောင်းရန်ကာဝေးစနစ်အတွက်မစ်ဆိုင်းတုံးတွေထပ်မံအားပြည့်သွားမှာဖြစ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကပင်လယ်နက်ဒေသမှာရုရှားတပ်တွေကယူကရိန်းသင်္ဘောတုံးစင်းနဲ့သင်္ဘောသားတွေကိုထိန်းသိမ်းနေတာပါ။ယူကရိန်းရေတပ်ကစစ်သင်္ဘောတွေကိုပြင်ဆင်နေရင်ဖမ်းဆီးခံခဲ့ရတဲ့သင်္ဘောသား24ယောက်ဟာရုရှားရေပိုင်တစ်ထက်တရားမဝင်ဝင်ရောက်လာခဲ့ကြပြီးနေကြာဆောင်တပ်ဖွဲ့တွေရဲ့သတိပေးချက်ကိုလည်းနားမထောင်ခဲ့ဘူးလို့ရုရှားဘက်ကဆွဆွဲထားပါတယ်။ယူကရိန်းနိုင်ငံကတော့ရုရှားရဲ့ဆွဆွဲချက်ကိုငြင်းဆန်ထားတာပါ။ဖမ်းဆီးထားတဲ့သင်္ဘောသား24ယောက်ထဲက12ယောက်ကိုနှစ်လကြာထိန်းသိမ်းထားဖို့လဲခရိုင်းမီးယားဒေသကတရားရုံးတစ်ခုကမနေ့ကပဲစီရင်ချက်ချခဲ့ပါတယ်။ကြံသင်္ဘောသားတွေကတော့ဒီကနေ့ရုံးထုတ်ဖို့လဲစီစဉ်ထားခဲ့တာပါ။ယူကရိန်းကတော့ဖမ်းဆီးမှုကိုတုံ့ပြန်တဲ့အနေနဲ့နေဆက်ဒေသတချို့မှာစစ်အုပ်ချုပ်ရေးကြီးညာခဲ့တယ်လို့ရုရှားပေါ်နောက်ထပ်ပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်ဖို့တိုက်တွန်းတဲ့ဥရောပနိုင်ငံအရေးတွေလဲပိုတိုးလာနေပါတယ်။ယူကရိန်းသမ္မတပိုရိုရှန်ကိုကတော့ရုရှားနိုင်ငံကရန်လုံမှုတွေကြီးထွားလာနေချိန်မှာစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့အတွက်ကာကွယ်နိုင်စွမ်းအားကောင်းလာအောင်အထောက်အကူပေးနိုင်မှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။ယူကရိန်းသမ္မတတွေနဲ့သမ္မတတွေကိုချက်ချင်းပြန်လွှတ်ပေးဖို့လဲယူကရိန်းသမ္မတကတောင်းဆိုထားပါတယ်။ရုရှားသမ္မတကတော့ယူကရိန်းကစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့ပေါ်စိုးရိမ်နေကြောင်းပြောဆိုခဲ့တယ်လို့ယူကရိန်းရဲ့အစဉ်ချင်းမဲ့လွှတ်ရက်ကိုဟန်တားဖို့ဂျာမနီနိုင်ငံကတိုက်တွန်းလိုက်မယ်လို့မျှော်လင့်နေကြောင်းလဲဂျာမန်ဝန်ကြီးချုပ်အန်ကလာမာကဲကိုပြောဆိုထားပါတယ်။
အထူးဆောင်ဆိုင်ရေးမှူးရောဘတ်မူလာကိုသမ္မတဒေါ်နယ်ထရမ့်ကအလုပ်ထုံးမပစ်နိုင်အောင်ဟန်တားမဲ့မူကြမ်းကိုသူ့အနေနဲ့ဟန်တားရမျိုးလုပ်ကောင်းလုပ်မယ်လို့ Republican အထက်လွှတ်တော်ကောင်ဆောင် Mitch McConnell ကပြောပါတယ်။အဲ့ဒီမူကြမ်းကိုမဲခွဲအတည်ပြုရဲ့အတွက် Democrat တွေနဲ့ Republican တွေပါပါဝင်နေတဲ့ကြိုးပမ်းချက်တွေဟာပြဿနာကိုလိုက်ရှာနေတာဖြစ်တယ်လို့သတင်းထောက်တွေကိုအင်ကာနေကပြောဆိုခဲ့တာပါ။ရောဘတ်မူလာကိုသမ္မတထရမ့်ကအလုပ်ဖြုတ်မှာမဟုတ်တယ်လို့လွှတ်တော်အနေနဲ့ဒီနှစ်အတွင်းအပြစ်သက်လောက်ကင်စရာတွေအတော်များများရှိနေတဲ့အတွက်မေမေရရရလတ်တွေထွက်လာမှာမဟုတ်တဲ့ကိစ္စနဲ့အချင်းကုန်ခံမှာမဟုတ်ဘူးလို့Mitch McConnell ကပြောပါတယ်အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်ဖြစ်တဲ့ရှာထူးကနေအနားယူတော့မဲ့ Arizona ပြည်နယ် Republican မှာ Jeff Flake ကတော့မူလာကိုအလုပ်မဖြုတ်နိုင်အောင်ပြဋ္ဌာန်းထားတဲ့အဲ့ဒီမူကြမ်းကိုလွှတ်တော်တစ်ခုလုံးမဲခွဲအတည်ပြုနိုင်ရေးအတွက် Mitch McConnell ကခွင့်မပြုဘူးဆိုရင်သမ္မတ Trump ကရွေးချယ်ထားတဲ့တရားသူကြီးကိုထောက်ခံမှုမပေးဘဲကန့်ကွက်သွားမယ်လို့ချင်းချောက်ပြောဆိုထားတာပါအထူးဆောင်ဆိုင်ရေးမှူး Robert Mueller ဟာ2016 American သမ္မတရွေးကောက်ပွဲမှာသမ္မတ Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးသူတွေနဲ့ရုရှားတို့ပူးပေါင်းဆွေးနွေးမှုရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်
တူရကီနိုင်ငံက sorry ကောင်စစ်ဝင်ရုံးမှာအမေရိကန်ခြေစိုက် sorry သတင်းစာဆရာဂျမဲခါရှောက်ကီပြီးခဲ့တဲ့လကအသက်ခံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်ထက်လွတ်တော်အမတ်တွေကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ကာဝေးဝန်ကြီးဂျင်မက်တစ်တို့ဒီကနေ့တကားပိတ်အစည်းအဝေးခံတင်ပြနေပါတယ်။သတင်းစာဆရာတိစုံမှုဖို့ဒေါသထွက်နေစေလွတ်တော်ကိုယ်စားလှယ်ပါဝင်ပါတီကြီးတစ်ခုကလွတ်တော်အမတ်တွေကို sorry နိုင်ငံရဲ့လုပ်ရက်နဲ့ပတ်သက်တဲ့လှည့်ဝက်သတင်းချက်လက်တွေကိုအစည်းအဝေးခံတင်ပြမဲ့အစီအစဉ်မှာတော့အမေရိကန်ဘူထောက်လန်းရေးအေဂျင်စီ CIA ကြီးကကျင်းနဟတ်စပယ်မပါဝင်တဲ့ပုံမှာလဲလွတ်တော်အမတ်တွေဝေဖန်နေကြတာပါ sorry ရှင်မင်းသားမိုဟာမက်ဘန်ဆယ်မန်နဲ့ပတ်သက်လို့တမနာကဘာတွေကြားသိထားတယ်ဆိုတာတွေကို CIA ကရှင်းပြတာမျိုးဒါမှမဟုတ်ထောက်လန်းရေးအသံဝင်ကတယောက်ကရှင်းပြတာမျိုးဖြစ်စေခြင်းတဲ့အကြောင်းလဲ Republican ထက်လွတ်တော်အမတ် Lindsey Graham ကတွစ်ဆုံမှုမတိုင်ခင်မှာပဲသတင်းတောက်တွေကိုပြောဆိုသွားပါတယ် Democrat ထက်လွတ်တော်အမတ် Chris Coons ကလည်း CIA ညွှန်ကြားမှုအစီရင်ခံရမှာမပါဝင်တဲ့ပုံမှာမေးခွန်းထုတ်ခဲ့တာပါတဲ့နေမှာတော့သတင်းစာဆရာအသက်ခံရမှု sorry အင်ရှိမင်းသားကအမိတ်ပေးစိတ်ခိုင်းခဲ့တဲ့အကြောင်းအစဉ်တစိုက်ဖော်ပြနေကြတာဖြစ်ပါတယ် sorry ဘက်ကတော့ဆွဆွဲချက်ကိုညှင်းဆန်ထားပြီးတည်ဆုံးမှုဟာကောက်ချစ်တဲ့ထောက်လန်းရေးတွေလက်ချက်ဖြစ်နေအပြစ်ဖို့ထားပါတယ်သမ္မတ Donald Trump ကလည်း sorry ကတုံ့ပြန်ထားတဲ့လေတံတိုင်းပြောဆိုထားပြီးတပြတ်မှုနဲ့ပတ်သက်လို့မင်းကိုထုတ်ဆရာတွေရှိနေစေဖြစ်ကြောင်းလည်းပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mississippi ရဲ့အထက်လွှတ်တော်အမတ်နေရာအတွက်အချိန်အနည်းရှင်းပြန်ခဲ့ရမှာ Republican Party က Sidney Hyde Smith နဲ့ရသွားပါတယ် Hyde Smith ကမဲရလ54ရာခိုင်နှုန်းနဲ့ Democrat ကိုယ်စားလှယ် Mike Espy ကိုအင်္ဂါနေ့ကအနိုင်ရသွားတာပါအဲ့ဒီအောင်ပွဲဟာ Conservative တို့ရဲ့ Santa Pho တွေအနိုင်ရလိုက်တဲ့ပွဲဖြစ်ပြီးအဲ့ဒီ Santa Pho တွေကို Washington ကိုယူဆောင်သွားမယ်လို့သူကိုထောက်ခံသူတွေကို Hyde Smith ကကတိပေးပြောဆိုသွားပါတယ်ဒီရွေးကောက်ပွဲဟာ2018လွှတ်တော်ရွေးကောက်ပွဲရဲ့နောက်ဆုံးပွဲလည်းဖြစ်ပါတယ်လာမယ့် January လမှာလွတ်တော်အစည်းအဝေးတွေပြန်ဆိုင်ရင်တော့အထက်လွတ်တော်နေရာအများစုအတွက် Republican တို့က53နေရာနဲ့အများစုထိန်းချုပ်ထားမှာဖြစ်ပြီး Democrat တို့ကတော့အမတ်နေရာ48နေရာမှာအနိုင်ရထားတာပါလက်ရှိမှာတော့အထက်လွတ်တော်မှာ Democrat တို့က49နေရာနဲ့ Republican တို့က50နေရာအသီးသီးရှိနေတာဖြစ်ပါတယ်အောက်လွတ်တော်နေရာအများစုကတော့ရှစ်နှစ်အတွင်းပထမဆုံးအနေနဲ့ Democrat တို့ကထိန်းချုပ်လိုက်ပါတယ်နိုဝင်ဘာလ6ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာ Democrat တို့ကအမတ်နေရာ38နေရာအနိုင်ရခဲ့တာဖြစ်ပြီးရလတ်ထွက်မလာသေးတဲ့အကျိတ်နဲ့ဖြစ်နေတဲ့အမတ်နေရာနှစ်နေရာကျန်နေပါသေးတယ်။အနိုင်ရလိုက်တဲ့ Hyde Smith ဟာဂျမ်းမာရေးကြောင်ရှာထူးကအနားယူရတဲ့ Touch Culture ရဲ့လက်ကျန်သက်သန်နှစ်နှစ်အတွဲတာဝန်ထမ်းဆောင်ရမှာပါ။2020ရောက်ရင်တော့ဒီနေရာအတွက်တစ်ခါပြန်ပြီးတော့ရွေးကောက်ပွဲကျင်းပရမှာဖြစ်ပါတယ်။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဗီအိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံမှာ18နှစ်ကြာစစ်ပွဲအဆုံးသတ်ဖို့တာလီဘန်သဘုံတွေနဲ့ငင်းကြိုင်ဆွေးနွေးနိုင်မဲ့လမ်းပြမြေပုံတစ်ခုကိုအစိုးရကရွေးဆဲထားတဲ့အကြောင်းသမ္မတအရှရဖ်ဂန်နီကပြောဆိုလိုက်ပါတယ်။တနင်္ဂနွေလုံးတိုင်းတာနဲ့အကျိတ်နဲ့တိုင်ပင်ဆွေးနွေးပြီးသက်ဆိုင်ရာဖွဲ့စည်းတွေတာဝန်ရှိသူတွေအားလုံးပူးပေါင်းရွေးဆဲထားတာဖြစ်တဲ့အကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကအာဖဂန်အရေးနိုင်ငံတကာညီလာခံမှာသမ္မတဂန်နီကဒီကနေ့ပဲပြောဆိုလိုက်တာပါ။ဒီမိုကရေစီနေရာအားလုံးပါဝင်နိုင်တဲ့လူမှုအတိုင်းဝိုင်းမှာတာလီဘန်တွေလည်းပူးပေါင်းပါဝင်လာနိုင်မဲ့သဘောတူညီချက်တည်းရရှိရေးကြိုးပမ်းသွားမဲ့ငင်းကြဲလုပ်ငန်းစဉ်ကိုလည်းနောက်တစ်ဆင့်တက်နိုင်ဖို့အစိုးရဘက်ကအစဉ်သက်ရှိနေတဲ့အကြောင်းလဲပြောဆိုသွားခဲ့ပါတယ်။နိုင်ငံသားအားလုံးအထူးသဖြင့်အမျိုးသမီးတွေရဲ့အခွင့်အရေးနဲ့တာဝန်တွေကိုအခြေခံဥပဒေနဲ့ညီအကာအကွယ်ပေးသွားဖို့နိုင်ငံကအကြံဖက်အဖွဲ့အစည်းတွေဖြစ်တမတ်ထားတဲ့အဖွဲ့တွေနဲ့ဆက်နွယ်တဲ့လက်နက်ကိုင်အုပ်စုတွေညီညွတ်ရေးလုပ်ငန်းစဉ်မှာပါဝင်ခွင့်မပြုဖို့နဲ့အခြေခံဥပဒေကိုပြင်ဆင်ရမှာလက်ခံနိုင်တဲ့အဆိုပြုချက်မျိုးဖြစ်ဖို့အရေးကြီးတဲ့အကြောင်းလဲထောက်ပြပြောဆိုခဲ့တာပါ။တာလီဘန်တွေနဲ့ငင်းချင်းဆွေးနွေးမှုတွေအောင်မြင်ရေးဟာရှေ့လာမဲ့ AP လာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲဟာအရေးကြီးတဲ့အကြောင်းလဲနောက်ကျရင်သမ္မတတက်တန်းအတွက်အရေးခံမှုရည်ရွယ်ထားတဲ့အာဖဂန်သမ္မတဂါနီကပြောဆိုသွားခဲ့ပါတယ
်။ဂျဗားပင်လယ်ပြင်နဲ့ပြီးခဲ့တဲ့လတုန်းကပြတ်ကျသွားတဲ့အင်ဒိုနီးရှားခီးတဲ့သင်းလေယာဉ်မှာအနီးကင်းအောင်တပ်ဆင်ထားတဲ့အလို့အလျောက်စနစ်ကြောင့်လေယာဉ်ဟာအချိန်ချင်း outside ထိုးကျခဲ့ရမှာလေယာဉ်မိုးကထိန်းချုပ်ဖို့ကြိုးစားပေမဲ့မရခဲ့တဲ့အကြောင်းကနဦးစုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။ Lion Air လေကြောင်းလိုင်းက Boeing 737 MAX 8အမျိုးအစားကြက်လေယာဉ်ဟာအော်တိုဘာလ29ရက်နေ့ကဂျကာတာမြို့တော်ကနေအနီးအနားမှာရှိတဲ့ Bangkok Balitang ကျွန်းကိုပြန်သန်းဖို့ထွက်ခွာပြီးတိတ်မကြခဲ့မှာပဲ။ပြတ်ကျခဲ့ရာကလေယာဉ်ပေါ်မှာလိုက်ပါသွားသူခရီးသည် 29ရောင်းနဲ့ဝန်ထမ်းတွေအားလုံးသိဆုံးခဲ့တာပါစုံစမ်းစစ်ဆေးရေးအစီရင်ခံစာကတွေ့ရှိချက်တွေကိုတော့ပြက်ကြပြီးရပ်ပိုင်းအတွင်းပြန်လည်ဆေးရုံနိုင်ခဲ့တဲ့လေရင်ပြန်သမ်းမှုမှတ်တမ်းတင်ကြိယာကအချက်လက်တွေအပေါ်အခြေခံထားပါတယ်လေမိုးတွေရဲ့ဆက်ခံတဲ့ကအတန်းနဲ့မှတ်တမ်းတင်ကြိယာကိုတော့ပြန်ရှာလို့မရသေးပါဘူးအင်ဒိုနီးရှားနိုင်ငံသေယူပို့ဆောင်ရေးပေကင်းလုံခြုံမှုဆိုင်ရာကော်မတီနဲ့အတူစုံစမ်းစစ်ဆေးနေသူတွေကတော့ Boring Company ရဲ့လေရင်အမျိုးအစားတွေဟာအမြင့်ပိုင်းမှာပြန်သမ်းတဲ့အခါလေရင်ကိုယ်တွေကအာယုံခံတိုက်တာတဲ့ကြိယာတွေကအချက်အလက်မားတွေပေးပို့ရကနေလေရင်ကိုဆက်သက်လို့မရတဲ့အခြေအနေမျိုးနဲ့ကြုံခဲ့ရတာဖြစ်နိုင်တယ်ဆိုတဲ့အယူအဆကိုစစ်ဆေးနေကြပါတယ်။လေရင်ပြတ်ကျမှုဖြစ်ခဲ့ပြီးတဲ့နောက်မှာပဲအဆင့်မြင့်တင်ထားတဲ့ Boring 737 App Max 8 လေရင်ဟာအလိုအလျောက်စနစ်တည်းသက်ဆင်ထားတာကိုအသိပေးထားတာမျိုးမရှိဘူးလို့လည်းလေရင်မိုးတွေကပြောဆိုနေကြတာပါ။လေရင်ဟာနောက်ဆုံးခီးစဉ်မတိုင်ခင်တည်းမှာလဲဘာလီအပန်းဖြေကျွန်းကနေကြကရာမြို့တော်ကိုပြန်လည်ဆင်မှာအလားတူပြဿနာနဲ့ကြုံခဲ့ရဖူးပါတယ်။
တရုတ်နိုင်ငံရှေးမြောက်ဘက်ကဒါရုပိရဆဲယုံတစ်ခုပြင်ပမှာပောက်ကွဲမှုဖြစ်ရာကလူ22ယောက်သေဆုံးပြီးအများအပြားဒဏ်ရာရခဲ့တယ်လို့ကားတွေတော်တော်များများလည်းပျက်စီးသွားပါတယ်။ဂျန်ဂျီယာကုမျိုးကဟာဘေးရှင်ဟွာဒါရုပိရထုတ်လုပ်ရေးကုမ္ပဏီပိုင်းဆဲယုံတစ်ခုရဲ့အပြင်ဘက်ကကုန်တင်ကုန်ချက်လောက်တဲ့နေရာမှာမနစ်ညသကောင်ကျော်အချင်းကပောက်ကွဲမှုဖြစ်ပွားခဲ့တာလို့လည်းအာဏာရှင်တွေကပြောပါတယ်။ပောက်ကွဲမှုကြောင့်မိလောင်မှုဖြစ်ပွားရာကနေဒါဇင်နဲ့ချီရဲ့ထရက်ကားတွေခီးတဲ့ကားတွေလည်းပျက်စီးခဲ့တာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုတော့အာဏာရှင်တွေကစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ကနဦးစစ်ဆေးချက်တွေအရအနေရှိတဲ့ဒါရုပိရဖြစ်စီတင်ဆောင်လာတဲ့ကားစင်းဟာစက်ရုံထဲကိုဝင်ရောက်ဖို့စောင့်ဆန်းနေတဲ့အချိန်မှာပဲပောက်ကွဲမှုဖြစ်ပွားခဲ့တာလို့လည်းသတင်းတွေမှာဖော်ပြနေကြတာပါ။ပောက်ကွဲမှုဖြစ်ခဲ့တဲ့မြို့ဟာ2022ခုနှစ်မှာစောရစီအိုလံပစ်အားကစားပွဲတော့ကျင်းပမဲ့မြို့လည်းဖြစ်ပါတယ်။ဒီနေ့နိုင်ငံမှာလုပ်ငန်းဝင်ဘေးရန်နဲ့ကင်းရှင်းရာအဓိကပြဿနာတစ်ခုဖြစ်နေရှိနေစေဖြစ်ပြီးလွန်ခဲ့တဲ့3နှစ်တုန်းကလည်းဘေကျင်းမြို့ရဲ့အရှိဘက်ကတည်ရန်ချင်းမြို့မှာစနစ်တကျတိုးလောင်မထားတဲ့ဒါရုပိရဖြစ်စီတွေကြောင့်ပောက်ကွဲမှုဖြစ်ပွားခဲ့ပြီးလူ183ယောက်ထက်မနည်းလည်းသေဆုံးခဲ့ပူပါတယ်
။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကြားဆက်သွဲထားတဲ့ရထားလမ်းကိုပြန်ပြီးတော့ချိတ်ဆက်အသုံးပြုနိုင်ရေးအထောက်အကူဖြစ်မဲ့လေလာဆန်စင်မှုတွေလုပ်ဖို့မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုလူငယ်ခွင့်ပြုရဲ့တောင်ကိုရီးယားရဲ့မြစ်တာရပ်ခန့်ချက်ကိုအမေရိကန်ပြည်ထောင်စုကအတည်ပြုလိုက်ပါတယ်။အဲ့ဒီတန်ခတ်ပိတ်ဆို့မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတာပါ။နျူကလ িয়ার ကင်းစင်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားဆွေးနွေးပွဲတွေအဆင်မပြေဖြစ်နေချိန်မှာပဲဒီလိုရထွက်ပေါ်လာတာပါ။ကွင်စင်လှစ်လာမဲ့အဖွဲ့ကိုယ်ရာတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမှာဖြစ်ပြီးအဆိုပြုထားတဲ့ရထားလမ်းလုပ်ငန်းတော့မပါဝင်ဘူးလို့တနမအတိုင်းဝိုင်းက VOA ကိုရီးယားသတင်းဌာနကိုပြောပါရယ်။တန်ခတ်ပိတ်ဆို့မှုမှာပါဝင်နေတဲ့ကုန်ပစ္စည်းတွေပို့ဆောင်တာရောင်းချတာတွေလုပ်ချင်နေဆိုရင်ဒီတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးမှသာဖြစ်မယ်လို့အဲ့ဒီသတင်းရင်းမြစ်ကဆိုပါရယ်။ Direct from Washington The
Voice of America VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ။VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကို VOA မြန်မာပိုင်းရဲ့ Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းနားဆင်နိုင်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာအမျိုးသမီးတွေဒီထက်ပိုမိုပါဝင်လာနိုင်ဖို့အခွင့်အလမ်းတွေပေးတင်တယ်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Carter Center ကထောက်ပြလိုက်ပါတယ်။ဒီလိုအမျိုးသမီးတွေပါဝင်မှုအားနည်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာနှိရှေကြနေတဲ့တိုင်းရင်းသားပြည်ထနာတွေကိုတကယ်ပဲဖြည့်ရှင်းနိုင်မှာမလားဆိုတာကိုလည်း WEB မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ကမေးခွန်းထုတ်ခဲ့ပါတယ်။ရန်ကုန်ချက်ထရီယမ်ဟိုတယ်မှာကျင်းပနေတဲ့ပါတီနဲ့တိုင်းရင်းသားအမျိုးသမီးများညီလာခံကိုတွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါရဲ့ရှင်။
တုံးရတာကျင်ပမဲ့ပါတီနဲ့တိုင်းရင်းသားအမျိုးသမီးညီလာခံကိုအမေရိကန်အခြေစိုက်ကာတာစင်တာနဲ့ WLB အမျိုးသမီးများအဖွဲ့ချုပ်တို့ပူးတဲ့ကျင်ပနေတာပါလက်ရှိလုပ်ကိုင်နေတဲ့မြမငင်းငယ်ရေးလုပ်ငန်းစဉ်ငင်းငယ်ရေးဖြစ်စဉ်မှာအမျိုးသမီးတွေပါဝင်နိုင်မှုနဲ့လက်ရှိနိုင်ငံရေးပါတီများရဲ့မူပေါင်းသဘောထားတွေကိုဆွေးနွေးကြမှာဖြစ်ပါတယ်လက်ရှိမြမငင်းငယ်ရေးမှာပြီးခဲ့တဲ့21ရာစုပင်လုံညီလာခံကသဘောတူထားတဲ့အမျိုးသမီးပါဝင်မှုရာခိုင်နှုန်း30ရာခိုင်နှုန်းပါဝင်ဖို့သဘောတူထားပေမဲ့လည်းတကယ်လက်တွေ့အခြေအနေမှာပါဝင်မှုအားနည်းနေသေးတာကြောင့်ငင်းငယ်ကြီးကထင်တယ်လို့ခီးပေါက်ဖို့အားနည်းနေသေးတယ်လို့ကာတာစင်တာကဌာနကိုယ်စားလှယ် Greg K. Hailia ကပြောဆိုလိုက်ပါတယ
်ပြည်ပကဖြစ်နေတဲ့ပြည်နယ်တွေမှာပို့ပြီးတော့ထိခိုက်ခံရတာကမျိုးသမီးတွေပါလိင်ကျန်းဖတ်မှုတွေတွေ့ကြုံရတာတွေပါတဖက်မှာလည်းဒီမျိုးသမီးတွေရဲ့အတန်ပါဝင်ခြင်းမရှိတာကိုလည်းတွေ့ရပါတယ်
။မြမမျိုးသမီးများအဖွဲ့ကထွေထွေတွင်းမှုမတ်လွေပုံးငယ်ကတော့အမျိုးသမီးပါဝင်မှုအားနည်းနေသေးတယ်မြမငင်းငယ်ရဲ့ခီးစဉ်ဟာတကယ်ပြဿနာအရင်းခံကိုဖြေရှင်းနိုင်တဲ့အခြေအနေမရှိသေးတယ်လို့တန်းတူအခွင့်အရေးတွေရဖို့လည်းအားနည်းနေသေးတာကြောင့်ငင်းငယ်ရဲ့ထင်တယ်လို့ခီးမပေါက်ရတာလို့ဆိုလိုက်ပါတယ်
ဒီငင်းချင်းဖြစ်စဉ်ကတကယ်ပဲဟိုဟာဒီပြဿနာတွေကိုဖြေရှင်းနိုင်လားဆိုတာမေကွန်မေးစရာဖြစ်လာတယ်ဆိုတော့အခုထုတ်လိုက်တဲ့ထွက်ရှိချက်မူတွေကိုပြန်ကြည့်မယ်ဆိုရှင်လဲအများကြီးအားနည်းချက်ရှိနေတယ်ဒီမိုကရေစီစံချိန်စံညွှန်းနဲ့မကန့်ညီနေဘူးလို့ကျမတို့မြင်တယ်အဲ့လိုဖြစ်တဲ့အခါမှာဒါဒီငင်းချင်းတကယ်ကိုနိုင်ငံရေးစိတ်ဆန္ဒရှိရှိနဲ့ငင်းချင်းတကယ်လိုချင်လို့လုပ်နေတာမဟုတ်ဘူးလို့တော့ကျမတို့သုံးသပ်မိတယ်
ခါအမျိုးသားတိုးတက်ရေးပါတီကတိုင်းတုံမျိုးနဲ့ဒူးဥက္ကဋ္ဌဖြစ်တဲ့ဒေါ်ဒလီနာကတော့ငင်းငင်းရင်းမှာအမျိုးသမီးတွေပုံမပါဝင်လာနိုင်ဖို့အစိုးရအနေနဲ့ဒီထက်ပိုအားပေးသင့်တယ်လို့ပြောဆိုလိုက်ပါတယ
်30ရာခိုင်နှုန်းလို့တော့ပြောနေတာပဲဒါပေမဲ့အမျိုးသမီးတွေကပြည့်မီလာနိုင်ခြင်းမရှိဘူးအဖက်ဖက်ကခုနပြောသလိုပဲကျမတို့ကစိန်ခေါ်မှုတွေများတဲ့အတွက်ဒီစိန်ခေါ်မှုတွေရှော့ချနိုင်မှသာလင်ကျမတို့ပါဝင်လာနိုင်မှာဖြစ်တယ်
ဒီကနေ့ကဆလို၃ရက်ကြာဆွေးနွေးလို့ရလာတဲ့ညီလာခံရလက်သဘောထားတွေကိုလက်ရှိငင်းငင်းဖြစ်စင်မှာထည့်သွင်းနိုင်ဖို့ကြိုးပမ်းသွားမယ်လို့လည်းမြန်မာအမျိုးသမီးများအဖွဲ့ချုပ်ကဆိုထားပါတယ်ရှင်
။မမေခသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြေယာဥပဒေကိုပယ်ဖျက်ပေးဖို့ကချင်ရှမ်းမြောက်စစ်ဆောင်တိုင်းရင်းသားတွေကတောင်းဆိုလိုက်တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။မြန်မာစိုးရကထုတ်ပြန်လိုက်တဲ့မြေလွတ်မြေလက်မြေရိုင်းစီမံခန့်ခွဲမှုဥပဒေကိုပြန်လည်ပယ်ဖျက်ပေးဖို့ပဋိပက္ခဒေသရင်းကြီးရွာတွေကနေထွက်ပြေးတိမ်းရှောင်နေရတဲ့တိုင်းရင်းသားဒုက္ခသည်တွေကတောင်းဆိုပါတယ်။အောက်တိုဘာလ30ရက်နေ့ကထုတ်ပြန်တဲ့အစိုးရရဲ့ဒီနည်းဥပဒေကြောင့်စစ်မဲ့ဖြစ်နေတဲ့ကချင်ရှမ်းအပါအဝင်စစ်ဆောင်တိုင်းရင်းသားတွေရဲ့မိယိုဖလာမြေယာတွေဆုံးရှုံးသွားနိုင်နေဆိုပြီးစိုးရိမ်မှုတွေရှိနေတာပါ။နည်းဥပဒေပါအတိုင်းမြေယာလုတ်ပိုင်ခွင့်လျှောက်ထားဖို့ကလည်းစစ်ဆောင်ဒုက္ခသည်တွေအတွက်ခက်ခဲတဲ့အခြေအနေတစ်ခုဖြစ်နေပါတယ်။VOA သတင်းတော်ကိုနိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။အစိုးရကနေထုတ်ပြန်ထားတဲ့မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေကိုတချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကပြည်တွင်းနေရဆွန့်ခွာတင်းရှောင်နေကြရတဲ့ IDP တွေကနေပယ်ဖျက်ဖို့တောင်းဆိုခဲ့ကြတာပါ။မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေကြောင့်စစ်ဘေးရှောင်နေရတဲ့တိုင်းရင်းသားတွေအနေနဲ့စိုးရိမ်နေရတဲ့အခြေအနေဖြစ်လာလို့ဒီဥပဒေကိုကန့်ကွက်ရတာဆိုပြီးတချင်းပြည်နယ်ဝိုင်းမော်မြို့နယ်မြေယာကာကွယ်ရေးကော်မတီလက်ထောက်တာဝန်ခံဦးတူးနိုင်က VOA ကိုပြောပါတယ်။
မသားချင်းတိုင်းနဲ့ကျွန်တော်တို့ရဲ့အေးရွာတွေကျွန်တော်တို့မြေယာတွေဥစ္စာတွေအားလုံးကိုကျွန်တော်တို့ဆုံးခွာခေရကြပါတယ်ကျွန်တော်တို့ EIDP တွေအတွက်တော့ဒါဒုခွေးရေးမှာတခါချိုးပေါက်ခံရပြီးသားလူတွေဖြစ်ပါတယ်မျိုးလင့်ချက်ဆိုလို့ကျွန်တော်တို့ရဲ့ဒီမြေယာပဲကြံပါတော့ဒီမြေယာကိုအခုကဒီ6လအတွင်းမပုံတင်ရမယ်မတင်လို့ရှိရင်အောင်တန်ဖြစ်စေငွေတန်ဖြစ်စေတို့ရဲ့အပြန်ပေါ်လာတော့ဒါကျွန်တော်တို့ IDP တွေရဲ့သုံးရင်တက်တွေကတအားများလာပါမယ်လက်ရှိမှာကျွန်တော်တို့ IDP တွေဆွန့်ခွာထားခဲ့ရတဲ့နေရာတွေမှာကုမ္ပဏီတွေပေါ့တရုတ်ကိရှုံးမပြောကုမ္ပဏီတခြားဒီကုမ္ပဏီများပေါ့တချို့နေရာဒေသတွေမှာဝင်ရောက်လာနေပြီးဖြစ်ပါတယ
်လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာအစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခကြောင့်နေရာကနေဆွန့်ခွာနေရလို့တသိန်း2000ခန့်ရှိနေပြီဒေသခံတွေရဲ့ခြံထားခဲ့တဲ့မိရာတွေကိုကုမ္ပဏီတွေကနေရှောက်ထားသိမ်းယူပြီးစိုက်ပျိုးရေးလှုပ်ဆောင်လာတဲ့အခြေအနေတွေကြောင့်ဒေသခံတွေစိုးရိမ်မှုတွေတိုးပွားလာနေတာပါမြေလွတ်မြေလပ်မြေရန်ဥပဒေကိုစက်တင်ဘာလ17ရက်နေ့မှာအစိုးရကပြဋ္ဌာန်းလိုက်တာဖြစ်ပြီးဒီဥပဒေကိုပြဋ္ဌာန်းပြီး6လအတွင်းမှာစိုက်ပျိုးရေးလုပ်ကိုင်သူတွေကတပ်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုပ်ပိုင်ခွင့်လာရောက်ရှောက်ဆားရမယ်လို့လည်းစီမံခန့်ခွဲရေးဗဟုကော်မတီကအောက်တိုဘာလ30ရက်နေ့မှာထုတ်ပြန်ထားပါတယ်တိုင်းဒေသတွေမှာမြေယာတွေကိုသမဥချလုပ်ကိုင်နေတာဖြစ်လို့မြေလွတ်မြေလပ်မရှိဘူးလို့ဥသူနန်ကဆိုပါတယ
်ကျွန်တော်တို့ဒီဘိုးသေးပေါင်းစင်တော့အသက်ဆက်တော့သူမြင်နေသူမြင်အဲ့လိုမျိုးဆိုပြီးမှဟိုဟာတိတော့ထိန်းသိမ်းနေစတဲ့မြင်ဆိုင်ချင်းနေသူကြောင်းတောင်ရစနစ်တွေလောက်တဲ့နေရာတွေလောက်အဲ့လိုမျိုးနဲ့ကျွန်တော်စနစ်ကလောက်ကင်စားတော့ခဲ့တယ်အဲ့တော့မြေလွတ်မြေလပ်မြေရင်းဆိုရလည်းမရှိဘူးမြေယာတွေကတကယ်လို့ဟုတ်ကဲ့ဒီသိမ်းယူသွားမယ်ဆိုလို့ရှိရင်ဒါကျွန်တော်တို့တိုင်းရင်းသားတွေကနေစံရှိတော့ဘူးစစ်ဆောင်တွေ IDP တွေကအခုကန့်ထဲမှာနေနေရတယ်တစ်သက်လုံးကန့်ထဲမှာပဲကျွန်တော်တို့ဘဝကိုဆန်းလိုက်မလားဘူ
းလက်ရှိတိုင်းရင်းသားဒေသအတွင်းမှာလက်နက်ကန်ဖွဲ့တွေကနေမြေရန်နဲ့ပတ်သက်ပြီးဥပဒေတွေပြဋ္ဌာန်းထားမှုတွေရှိနေတယ်လို့အစိုးရရဲ့မြေလွတ်မြေလပ်မြေရန်စီမံခန့်ခွဲမှုဥပဒေအတိဖြစ်လာရင်အခြေအနေတွေပုံမှုရှုပ်သွေးစေနိုင်တယ်လို့လည်းဦးတူးနန်ကဆိုပါတယ
်ဒီမြေလွတ်မြေလပ်ဥပဒေကတတော့Federal democracy ဆိုတဲ့ဒီကျွန်တော်တို့ရဲ့တိုင်းဒေသတွေအပေါ်မှာရှေ့ခံတဲ့စနစ်တွေမှာပြည်သားလာမယ်ဆိုရင်တော့ဒီတိုင်းဒေသတွေကလည်းဒီမြန်ဆိုင်ရေးတိုင်းဆိုင်ရာတွေမှာတယောက်နဲ့တယောက်ယုံကြည်မှုတွေပြီးရင်အပြီးတစ်ခါတွေဒီဒီမှာပြဿနာတွေများလာမယ်လို့ကျွန်တော်တို့ကဒီလိုလဲမြင်မိပါတယ်
လေယာမြေစိုက်ပျိုးလုပ်ကင်သူတွေဟာတပ်ဆိုင်ရာစီမံခန့်ခွဲရေးကော်မတီကိုလုတ်ပိုင်ခွင့်လာရောက်ရှောက်ထားရမယ်လို့အစိုးရကလည်းကြေညာထားပေမဲ့
มีอย่างมาปุ่งเต็มชาวพวกแค่ชินนี่เรื่องลูกฉันมีเรื่องมาปุ่งกูขายมือเนี่ยเสียงสักคันนี่ตอนนี้ขงก็สูบอะไรจมารู้ฉันยังมาก็คุ้มเสียไปกว่าเดือนละที่เนี่ยเสียชัวร์คู่ไอ้อุ้งเด็กเท่าไรรู้จมารู้ก็เป็นรู้มาไอ้มาปุ่งเต็มผู้ชัวร์จมารู้มาแค่เดือนนี้สิเลยถ้าแค่เนี่ยจมารู้เนี่ยมีอะไรได้ไหมสมชอบมาเลยแต่ยังช่วยเนี่ยเชฟผู้กว่า
การเงินจะมาเรื่องว่าเด็กเป็นสัตว์เต่าลายเนี่ยมีอะไรไม่ใช่เลยสุยากันนี่ทุบยังแค่เนี่ยมีลูกมีลามีใหญ่นั่นทั้งสิ่งอุบัติเหตุล้มว่าพัดตีนเด็กนั่นลูกก็เช่นบินเนี่ยฉันมีเนี่ยมีป้ายติดรักก็เสียงตายน่ารู้กันเลยกันกว่าบีที่อุบัติเหตุพัดตีนบุตรเจ้ามันนี่ก็จริงๆเช็ดทุบยังตั้งสูท่าจะว่าเลยก็เช่นบินเนี่ยมีจริงๆมีเนี่ยมาเจ็บบ้านเลยเนี่ยนิยมเราตายน่ารู้มีอย่างมหามิตรอยู่อันนี้พ่อเว้นป้าตีด้วยเนี่ยก็เช နွေးခဲ့ကြပါတယ်ခင်ဗျာ
ကိုနိုင်ကိုဟိမရှင်အခုဆက်ပြီးတော့ဒုတိယကမ္ဘာစစ်တုံးစေယုံတစ်ခုကိုစကိုင်းတိုင်းဒေသကြီးအတွင်းမှာရှာဖွေတွေ့ရှိတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ဒုတိယကမ္ဘာစစ်ကာလကအသုံးပြုခဲ့တဲ့ဂျပန်စစ်တပ်ရဲ့မြေအောက်စစ်ဆေးရုံတစ်ခုကိုစကိုင်းတိုင်းဒေသကြီးမှာတွေ့ရှိထားပြီးဒေသရင်းခီးသွွားလုပ်ငန်းမှာပြည်ရင်းပြပခီးသွဲတွေကိုဆွဲဆောင်နိုင်ရေးအတွက်အတူဖော်ဖို့ပြင်ဆင်နေပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ
်ဟုတ်ကဲ့ဂျပန်စစ်တပ်ကဒုတိယကမ္ဘာစစ်ကာလမှာအသုံးပြုခဲ့တဲ့မြေအောက်စစ်ဆေးရုံဟာအင်းတော်မြို့မြစ်တပ်ရပ်ကွက်အနီးမှာတွေ့ရှိထားတာဖြစ်ပြီးအင်္ဂလိပ်နဲ့တိုက်ခိုက်ခဲ့တဲ့အင်ဖာစစ်ပွဲမှာဒဏ်ရာရတဲ့ဂျပန်စစ်သည်တွေကိုလေရင်နဲ့တည်ယူကူးတခဲ့တဲ့နေရာဖြစ်ဒေသခံတွေကယူဆထားပါတယ်။မြေအောက်စစ်ဆေးရုံကိုစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ရဲ့လမ်းညွှန်မှုအရဒီလ25ရက်နေ့ကရှာဖွေတွေ့ရှိခဲ့ကြောင်းအင်းတော်မြို့နယ်ကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးတန်ဝင်းကအခုလိုပြောပါတယ်။
အဲဒီဒီကွာစစ်ပွဲမှာစစ်ပန်းတွေကနေပြီးတော့မှမြေအောက်စစ်ရုံမြေအောက်စစ်ရုံတိုက်ခိုက်ခဲ့တယ်လို့ကြားနေကြတာရတာရှိလဲရှိပါတယ်။အဲ့တော့ရှိတော့ငန်းနေတယ်ကွာ။ဒါမျိုးဥဆောင်ပြီးတော့မှဒီအီတိုတိုဒီဇင်းကိုပုံဖော်မယ်ဆိုတော့အဲ့ဒီစူးပေါင်းပုံဖော်ကြဖို့အဲ့လိုစိတ်ကူးရလာကြတာနဲ့အဲ့ခြာရင်းနဲ့အခုတွေ့ကြပါဗျ။နိုင်ငံကြီးရဲ့အဆင့်တွေတက်ဆိုင်ရာဝန်ကြီးဌာနတွေလာပြီးကြည့်တဲ့အခါသွားနိုင်အောင်လို့ကာလန်လေးဖောက်လိုက်တာဖောက်လိုက်တဲ့အခါမှာစေးလုံးလုတ်ပြောတဲ့အုပ်လို့တစ်ခုပြန်တွေ့တာပေါ့နော်။အဲ့တော့မှကျွန်တော်တို့ကကျွန်တော်တို့ချက်ကြည့်နေရင်ပြည့်စည်းပုံမှာစိုးလို့မို့အဲ့ဒီအစတိုင်းနဲ့ထားပြီးတော့မှအဲကျွန်တော်တို့တက်ဆိုင်ရာဝန်ကြီးဌာနကပြမစူးစမ်းနေအောင်ဆိုပြီးအမှတ်ချက်ထားပါလေကြောင့
်ဂျပန်မြေအောက်စစ်ဆေးရုံလို့ယူဆတဲ့အစိပ်ပိုင်းတချို့ကိုဒေတာအန်တာပိုင်းတွေကတူးဖော်ထားပြီးကြံစိပ်ပိုင်းအလုံးကိုတော့ကျွမ်းကျင်ပညာရှင်တွေနဲ့တိုင်ပင်ညှိနှိုင်းပြီးမှတူးဖော်သွားမယ်လို့သိရပါတယ်။အင်းတော်ကဂျပန်မြေအောက်စစ်ဆေးရုံကိုတူးဖော်နိုင်ခဲ့ရင်အခြားဒုတိယကမ္ဘာစစ်ကထင်ရှားတဲ့အထိမ့်မတ်နေရာတွေနဲ့အတူနိုင်ငံတကာကလေ့လာသူတွေခီးသွွားတွေကိုဆွဲဆောင်နိုင်မယ်လို့မျှော်လင့်ထားကြောင်းလည်းဦးတန်ဝင်းကပြောပါတယ
်။ကျွန်တော်တို့စပါမှာဆက်တော့တော့အော်ရဲ့အင်ဂျင်စီကဟောကစာရေးစာကြည့်လေအတူနေသွားတဲ့အင်ဂျင်စီနဲ့ဟုတ်တယ်အဲ့အင်ဂျင်တို့ဆင်းကျွန်တော်အင်တော်ဒီစီယိုဟိုဒါလေးလာနိုင်တယ်နောက်ပြီးတော့ကျွန်တော်တို့အင်တော်ကလည်းငားမိုင်ဝေးတဲ့ပြည်ပြင်မှာစပန်စစ်လီယွန်ခွင့်ကြီးရှိမယ်အဲ့ဒါလေးကိုလေ့လာနိုင်တယ်နောက်ပြီးတော့မှဒီကျွန်တော်တို့မော်လူးမှာ 5CP ကိုခေါ်တဲ့စင်ပစ်ခံတာကြည့်ပေါ့ဗျာအဲ့ဒီလာကြီးကိုလေ့လာနိုင်တယ်အဲ့ဒါတော့သူတို့ပြတာခီးသွားပြီးဟိုဆက်ဆောင်မဲ့ခိုင်ကနာတစ်ခုကိုကျွန်တော်တို့ဒါကတိုင်းရည်ကြောမြင်ထားတာပေါ့လေ
ပြည်တွင်းခီးသွွားတွေအတွက်ဆိုရင်မန်လေကမန်လေဆရာတော်ကြီးရဲ့ယုတ်ကလတ်နဲ့ပြတိုက်ဗမောက်ကဇလုံတောင်အင်းတော်ကမြမပြည်မှာတတိယအကြီးဆုံးရေကျူအိုင်ဖြစ်တဲ့အင်းတော်လေးရေအိုင်စရတွေဟာအထင်ကရရှိကြောင်းပြောပါတယ်စကိုင်းတိုင်းဒေသကြီးအစိုးရကတော့အင်းတော်မျိုးကဂျပန်စစ်ဆေးရုံကိုတူးဖော်ရေးအတွက်ကွင်းစင်းလေ့လာနိုင်ဖို့ရှေဟောင်းတုတေသနနဲ့အမျိုးသားပြတိုက်ဦးစီးဌာနစကိုင်းဌာနအခွဲကိုညွှန်ကြားထားကြောင်းစကိုင်းဌာနအခွဲကလက်ထောက်ညွှန်ကြားရမှုဦးတမောင်ထွေးကပြောပါတယ
်ဘိုးလို့စီလည်းဒီနေ့မှစာဝင်လာတာအဲဘာလို့ဒီနေ့အကူရောဌာနကတော့ဒီတိုင်းကြားရေးကနေမှဒီကွင်းစင်းကြီးဖို့ဆိုညွှန်ကြားတာတော့စာဝင်လာတာအဲဘာအကူရောဘက်ကနေကွင်းစင်းမှာကွင်းစင်းပြီးလို့ရှိရင်ဒီတွေ့ရှိချက်တွေကိုသူတို့ဒီတိုင်းကြားရေးဆိုတာအဖွဲ့ဘိုးတို့ဝန်ကြီးဌာနကိုတင်ပြပေးရပါပေါ့အဲ့ဒီတင်စားချက်ပေါ်မှာသူတို့ဟိုတူးမဲ့ဆိုတဲ့ဆက်တူးသူတို့ရဲ့ညွှန်ကြားချက်ကိုကိုတို့ကဆက်လုပ်ပေးရမှာပေါ့
အင်းတော်မျိုးကဂျပန်စစ်ဆေးရုံဟာ1942ခုနှစ်ကနေ44ခုနှစ်အတွင်းအသုံးပြုခဲ့ကြောင်းနဲ့မော်လူးကဘုံမှုချုပ်ဝင်းဂိတ်တည်ထောင်ခဲ့တဲ့ White City ခံတပ်မျိုးကိုတော့1944ခုနှစ်ကတည်ဆောက်ခဲ့ကြောင်းသပိုင်းမှတ်တမ်းတချို့မှာဖော်ပြထားပါတယ်ဒီဒေတာကိုတော့အရင်ကဂျပန်အယူကောက်အဖွဲ့တွေလာရောက်လေးရှိပြီးနှစ်စဉ်လိုကြာဆုံးစစ်တီတွေအတွက်စုတောင်းတာတွေရှိသလိုမော်လူးမြို့ White City ခံတပ်မြို့မှာတော့ချင်းတစ်ပြတိုင်းနဲ့ကြောက်တိုင်တွေဖွင့်လှစ်စိုက်ထူထားတာတွေရှိပါတယ်
ကိုမိုးစောသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ရှမ်းပြည်နယ်ဆိုင်ရာသတင်းလွှာတဘုတ်ကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်တောင်ကြီးမြို့ကဗိုလ်ချုပ်ပန်းချီထဲမှာနိုင်ငံတကာလူ့ခွင့်ရေးနေ့ကျင်းပဖို့အစီအစဉ်ကိုမြို့နယ်စီပင်ကကျင်းပခွင့်မပေးဘူးလို့သိရပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကအဲ့ဒီနေရာမှာပဲတပ်မတော်ထောက်ခံပွဲကိုကျင်းပခဲ့တာပါဒါကြောင့်အခုနိုင်ငံတကာလူ့ခွင့်ရေးနေ့ကျင်းပခွင့်မပေးတဲ့အပေါ်လူ့ခွင့်ရေးလှုပ်ရှားသူတွေကတော့ဆိုင်ရာတာဝန်ရှိသူတွေကိုဝေဖန်ပြစ်တင်ကြပါတယ်။ VOA သတင်းတော်ကိုကောင်းဆန်ဟင်းကစုံစမ်းမေးမြန်းသတင်းပို့ထားပါတယ်ရှင်
။ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလူ့ခွင့်ရေးနေ့ကိုနှစ်စဉ်လိုလိုပဲတောင်ကြီးမြို့ဗိုလ်ချုပ်ပန်းချီမှာကျင်းပခဲ့ပေမဲ့ဒီနေ့မှာတော့ကျင်းပခွင့်မပေးပါဘူး။မြို့နယ်စီပင်ကလှုပ်ခွင့်မပေးတာလို့ Human Rights Educator Network ရဲ့တောင်ကြီးမြို့တာဝန်ခံမန်းနှင်းနန္ဒအောင်ကပြောပါရယ်။
26ရက်နေ့ဒိတ်နဲ့ကျမတို့ကစတင်တယ်စတင်တော့အခု26ရက်နေ့မှာဟိုဒီပို့ချုပ်ပန်းချီအသုံးပြုခွင့်မပေးဘူးဆိုပြီးမှပြန်ကြလာတယ်ပေါ့နော်အဲ့ဒီမှာကျမတို့စာကဘယ်ကိုရောက်သွားလဲဆိုတဲ့ဟာကိုကျမတို့လိုက်တဲ့အခါမှာဟိုအောက်ကစီပင်ဝင်ကြီးကိုတောင်မချက်သေးပဲနဲ့မြို့နယ်ကနေစာထွက်လိုက်တာဖြစ်တယ်ပေါ့အစိုးရရောင်းကနေထွက်ရမယ့်ကိစ္စကမြို့နယ်ကနေစာထွက်လိုက်တာမျိုးဖြစ်တယ်ပေါ့အဲ့နဲ့ကျမတို့ဒီအခွင့်အရေးကြီးကနေဒီမှာကျမတို့ကဒီဟာကိုပြန်လဲရှင်းလင်းပေးဖို့နဲ့ပြန်လဲဟိုဘာကိစ္စကျမတို့ခွင့်မပြုရလဲပေါ့နော်အဲ့ဒါကိုပြန်လဲရှင်းလင်းပေးဖို့နဲ့ဟိုပြန်လဲခွင့်ပြုပေးပါဆိုပြီးမှမနေ့ကနေ26ရက်ဒိတ်နဲ့စတင်ထားတယ
်ပြီးခဲ့တဲ့သတင်းပကတောင်ကြီးမြို့မှာဈေးမှာမပေါက်ကွဲသေးတဲ့ဘုံတလုံးတွေ့ရတာကြောင့်လုံခြုံရေးစိုးရိမ်ချက်တွေလည်းဖြစ်နိုင်တယ်လို့ယူဆเสียရှိပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့အပတ်တွင်းကပဲတမန်တော်ထောက်ခံပွဲဆန္ဒပြမှုတွေကိုအဲ့ဒီဗိုလ်ချုပ်ပန်းချီတွင်မှာပဲပြုလုပ်ခဲ့တာကြောင့်နိုင်ငံကလူခွင့်ရင်းနဲ့လူခွင့်မပြုတဲ့အပေါ်မှာလူခွင့်ရင်းလှုပ်ရှားသူတွေကဝေဖန်ပြောဆိုမှုတွေရှိပါတယ်။ရှမ်းပြည်နယ်နိုင်ငံအရေးဥဆောင်လှုပ်ရှားနေတဲ့ဥတမောင်တိုးကတော့အခုလိုနှစ်စဉ်ကျင်းပလာရကနေကျင်းပခွင့်ပိတ်ပင်လိုက်တာဟာနိုင်ငံရေးကြောင့်ဖြစ်တယ်လို့အခုလိုသုံးသပ်လိုက်ပါတယ်
။ဟိုနိုင်ငံရေးပါပဲပြောမယ်ဆိုတော့နော်။ဒါဆိုတော့စီပယ်ဝန်ကြီးတို့ဝန်ကြီးချုပ်တော့ MNB ကဝန်ကြီးတွေဝန်ကြီးချုပ်တယ်လေ။အဲဒါသူတို့ကဒီကိစ္စမဖြစ်ရှင်းတာဆိုသူတို့သိခါတားမယ်လေ။အဲ့တော့ပြည်သူနဲ့ဒီ MNB အစိုးရနဲ့ဟိုပြည်သူနဲ့ရန်တိုက်တာလို့ပဲဆင်းတယ်ကျွန်တော်က
တောင်ကြီးမြို့မှာရှိတဲ့အခြားအရက်ဘက်အဖွဲ့အစည်းတွေပေါင်းပြီးမြို့နယ်စီပင်ကနေခွင့်ပြုချက်မရချင်းကိုပြန်လည်ရှင်းလင်းပေးဖို့နဲ့ပွဲပြုလုပ်ခွင့်ပေးဖို့ရှမ်းပြည်နယ်ဝန်ကြီးချုပ်စီမှာစာတင်ထားကြတာပါနိုင်ငံအနှစ်လူခွင့်ဆိုင်ရာလှုပ်ရှားမှုတွေကိုပြုလုပ်နေတဲ့ Human Rights Educator Network အနေနဲ့တောင်ကြီးမြို့မှာလူခွင့်ရေးနဲ့အခမ်းအနားကို2016ခုနှစ်မှာစတင်ဦးဆောင်ကျင်းပလာခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
သရရှင်များရှင်မြန်မာနိုင်ငံမှာရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖက်ထဲထုတ်ပြန်လိုက်တဲ့အရပ်ဖက်လူခွင့်ရေးဆိုင်ရာအစင်ကန်စာကဖော်ပြပါဗျ။မြန်မာနိုင်ငံမှာအရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍလျော့ပါလာနေပါပြီလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရပ်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရပ်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စီခြင်းသလဲဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်ရမပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကြောဇန်တာရဲ့မြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်နိုဝင်ဘာလ28ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအစားအသောက်တွေမှာစိုးစိမ်းနဲ့ဓာတုဈေးဝပစ္စည်းတွေထည့်သွင်းလာတာဟာစားသုံးသူတွေအတွက်အန္တရာယ်ဖြစ်စေတဲ့အကြောင်းနဲ့မြမရေးသုံးသက်ချက်မှာတော့
ဒီစားဖုံဖြူရေးကိုယူရပြီးတော့လာလောက်တာမဟုတ်ပင်မဲ့လေဆဲယုံတွေအလုတ်ယုံတွေထူထောင်လာကြလို့ရှိရင်ဒီဆဲယုံအလုတ်ယုံတွေမှာ
ကြောက်ဖြူစီပွားရေးစုံနဲ့ဒေသဖုံဖြူရေးအလားအလာပေါ်မှာကြောက်ဖြူမဲဆန္ဒနဲ့အမှတ်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသက်တင်ပြထားတာကိုနားဆင်ရမှာပါဒါပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။စားသုံးသူတွေကိုဆွဲဆောင်နိုင်ဖို့အတွက်အစားအသောက်တွေမှာစိုးစိမ်းနဲ့ဓာတုဗေဒပစ္စည်းတွေကိုထည့်သွင်းလာတာကစားသုံးသူတွေအတွက်အန္တရာယ်ဖြစ်စေသလိုနာတာရှည်ရောဂါတွေကိုလည်းဖြစ်စေနိုင်ပါတယ်။အပြည့်အစုံကိုဒေါက်တာတန့်စောကလူထုနဲ့ကျန်းမာရေးအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်။
မိမိတို့ထုတ်လို့ရောင်းချတဲ့အစားအသောက်တွေကိုစားခြင်းစိတ်တွေပိုပြီးဖြစ်ပေါ်စေဖို့နဲ့ကြာရှည်ခံစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူစိုးစိမ်းတဲ့ဓာတုဗေဒပစ္စည်းတွေထည့်သွင်းထုတ်လုပ်လာကြပါတယ်။အစားအသောက်တွေမှာစိုးစိမ်းတဲ့ဓာတုဗေဒပစ္စည်းတွေထည့်သွင်းထုတ်လုပ်လာခြင်းဟာစားသုံးသူတွေမှာနာတရှည်ရောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့်ပြုလို့ရောင်းချဖို့မသင့်တော်ဘူးလို့ကျွမ်းကျင်သူတွေကပြောကြပါတယ်။ကျွန်တော်တို့နေ့စဉ်စားသောက်နေတဲ့အစားအသောက်တွေထဲမှာစိုးစိမ်းတဲ့ဓာတုဗေဒပစ္စည်းတွေဘလောက်ပါဝင်နေလဲဆိုတာကိုတိတိကျကျစစ်ဆေးဖော်ထုတ်ထားတာတွေမရှိသေးပေမဲ့နိုင်ငံပိုင်သတင်းစာမီဒီယာတွေမှာတွေ့ရှိနေရတဲ့ကြေညာချက်တွေအရအစားအသောက်တွေမှာစိုးစိမ်းတဲ့ဓာတုဗေဒပစ္စည်းပါဝင်မှုတွေဟာတိတိတသာမြင့်တက်လျက်ရှိတယ်လို့အထွေထွေယောဂအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။သတင်းစာတွေထဲမှာပြည်သည့်စားသောက်တွေကနော်ဟိုခွင့်မပြုထားတဲ့စိုးစိမ်းတွေပါဝင်နေတယ်နော်ဒါမှမဟုတ်ရင်လူတွေအနေနဲ့ရှိတဲ့ဓာတုဗေဒပစ္စည်းတွေပါဝင်နေတယ်ဆိုပြီးတော့ဓာတ်ရုပ်မကြခဏတွေ့နေရတယ်ပေါ့နော်အဲ့ဒါကြောင့်မလို့အရင်ခေတ်ကာလထက်ဆိုင်တော့အခုခေတ်ကာလမှာဒီစိုးစိမ်းနဲ့ဓာတုပစ္စည်းတွေစားသောက်ထဲမှာပါဝင်မှုနှုန်းမြင့်မားလာတယ်လို့ပဲဆရာတို့ကထင်မြင်ယူဆမိပါတယ
်အစားသောက်တွေမှာတုံးမှုဆိုပြီးစိုးစိမ်းတချို့ကိုခွင့်ပြုထားတယ်ဆိုပေမဲ့ခွင့်ပြုထားတဲ့စိုးစိမ်းတွေကိုတော့ပမာဏများများစားသုံးမိမယ်ဆိုရင်ကျန်းမာရေးကိုထိခိုက်စေနိုင်ပါတယ်ငွေချေအကျိုးမြတ်တစ်ခုတည်းကိုသာကြည့်တဲ့စားတောက်ထုတ်လုပ်သူတို့ဟာခွင့်ပြုထားတဲ့စိုးစိမ်းတွေထက်ပိုပြင်းထန်ပြီးစားသုံးမှုလုံးဝမသင့်တော်တဲ့စိုးစိမ်းတွေကိုပါထည့်သွင်းထုတ်လုပ်လာကြတာကြောင့်အစားအသောက်တွေကိုရွေးချယ်စားသုံးတော့မယ်ဆိုရင်တာမန်ထက်ပိုပြီးတောက်ပြောင်လှပတဲ့အစားအစာတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။စိုးစိမ်းဆိုတဲ့အခါမှာဆရာတို့ကဒီစားတောက်ထဲမှာထည့်ရတဲ့စိုးစိမ်းမျိုးစားရှိတယ်ပေါ့နော်။အဲ့ဒါဈေးကြီးတဲ့အခါကျတော့ဒီလုပ်ငန်းရှင်တွေအနေနဲ့ကဒီအယောင်အဝတ်ထည့်စိုးစိမ်းလိုမျိုးနော်အဲလိုအသုံးမပြုရတဲ့စိုးစိမ်းတွေကိုထည့်ပြီးသုံးဆွဲလို့ပဲဆရာတို့သတင်းစာထဲမှာကြော်ညာတွေနဲ့တွေ့ကြတာ哦နော်အဲတော့အကောင်းဆုံးကတော့ဒီအဝတ်ထည့်စိုးစိမ်းမှမဟုတ်ဘူးပေါ့နော်ဒီစားတောက်မှာထည့်တဲ့စိုးစိမ်းလည်းပဲပမာဏများလို့ရှိရင်ကီမီကယ်တွေပဲဖြစ်တဲ့အတွက်ဒါမစားသုံးသင့်တာပိုကောင်းတယ်ပေါ့ဒါကြောင့်မလို့ဆရာတို့အစားတောက်ရွေးချယ်တဲ့အခါမှာအယောင်နေနော်အယောင်နေတောက်တောက်ပြောင်ပြောင်နီနီရဲရဲတွေဆိုလို့ရှိရင်ဒါတွေကိုဆရာတို့ကရှောင်ကျဉ်မယ်ပေါ့နော်အဲတော့ဒီလိုအစားတောက်ထဲမှာဆိုလို့ရှိရင်ဆရာတို့ငြုတ်သီးမဟုတ်ဆိုရင်ဒါသိတယ်เนาะအနီအောင်ထည့်ထားတယ်စိုးစိမ်းထည့်ထားတယ်ဆိုပြီးတော့အနီတောက်တွေဖြစ်နေကိုကဒါလေးတွေမစားသင့်ဘူးပေါ့เนาะဒါကြောင့်ညစ်ပေါ့เนาะညစ်ဆိုလို့ရှိရင်ဆရာတို့သူ့မူရင်းအောင်ကအဝါနုနုအဲအဝါအောင်လေးတွေဖြစ်နေတဲ့အနီအောင်စိုးစိမ်းတွေဆိုတာကတော့ဒီစိုးစိမ်းထားတာပေါ့အဲ့တော့စနေနေ့ဆိုတဲ့အဝါအောင်ပြဿနာမဟုတ်တော့လေအနီအောင်เนาะစားတောက်တဲ့ထဲမှာမပါတဲ့စိုးစိမ်းလိုမျိုးစိုးထားတဲ့ဟာမျိုးလေးတွေဆိုရင်ဒါလေးကရှောင်ကျဉ်နိုင်ကောင်းတယ်ဒါနမူနာအနေနဲ့ပေါ့เนาะကျန်တဲ့အစားအသောက်တွေလည်းဒီလိုပဲအယောင်တွေရိုးစုံတွေเนาะအယောင်တွေထည့်ထားမယ်ဒါမျိုးဆိုလို့ရှိရင်ဆရာတို့ကစိုးစိမ်းပြင်ရိုးစုံတွေကြတော့ကြာရှည်ကန်တွေပါပါတယ် ဒါကြောင့်မလို့ဒါတွေကကျမကြီးနဲ့ပြည်စုံရဲ့လားဆိုပြီးဆရာတို့ကပြန်လဲကြီးစုစစ်စစ်နေဖို့လိုတယ်ပေါ့နော်ဒါကြောင့်အောင်ပါတဲ့ဟာတွေမစားသင့်ဘူး
မဖုံမတိုးပဲကြာရှည်ခံအောင်ထုတ်လုပ်ထားတဲ့အစားအသောက်တွေမှာကြာရှည်ခံအောင်ထည့်သွင်းရတဲ့ဓာတုဗေဒပစ္စည်းတွေပါဝင်ပါတယ်အစားအသောက်တွေကိုကြာရှည်ခံအောင်ထည့်သွင်းရတဲ့ဓာတုဗေဒပစ္စည်းတွေဟာလည်းနာတာရှည်ယောဂါတွေကိုဖြစ်ပေါ်စေပြီးကျန်းမာရေးကိုထိခိုက်စေနိုင်တာကြောင့်ဆက်ဆက်မဲမဲမစားသုံးသင့်ဘူးလို့ဒေါက်တာဦးမအောင်ကျန်နိုင်ကပြောပါတယ
်ဒီကြာရှည်ခံအောင်လုပ်တဲ့အစားအသောက်ထဲမှာ chemical တွေဓာတုပစ္စည်းတွေမပါမဖြစ်ပါဘူး preservatives ပေါ့နော်အဲ့တော့ဆရာတို့ကြာရှည်ခံအောင်လုပ်ထားတဲ့ပစ္စည်းတွေနော်အဲ့တော့ဝဲဥကြောင်ထဲမှာနော်ရန်စိမ်းလိုမျိုးပါနိုင်တယ်ဒါကြာရှည်ရန်လုပ်တဲ့ပစ္စည်းတွေဖြစ်တယ်အဲ့လိုပဲကြံတဲ့မုတ်အချောက်တွေနော်ခောက်ဆွဲကြောက်ပြင်းဖြစ်မယ်ဒီလိုအကြာကြီးထားနိုင်အောင်လုပ်ထားတဲ့ဆိုတဲ့ကွာသူ့ထဲမှာဓာတုပစ္စည်းတွေအနည်းနဲ့များပါဝင်တယ်ဒါကိုလည်းဆရာတို့ရေရွှေသုံးဆွဲမယ်ဆိုစားတောက်နေမယ်နေ့စဉ်စားတောက်နေမယ်ဆိုရင်ကြာလာတဲ့ခါမှာအစာရင်နဲ့ဥမာကြီးကင်စာတွေဖြစ်ပွားလာနိုင်တဲ့အတွက်ရန်ပန်ရန်ခါစားသုံးဖို့ပဲဆရာတော်အကြံပေးပါပဲ
အစီအငံအချိုနဲ့ကြာရှည်ခံအောင်ပြုပြင်ထားတဲ့အစားအသောက်တွေကိုရှောင်ကျင်ပြီးတတိဝလံနဲ့ဟင်းသီးဟင်းရွက်တွေကိုများများစားသုံးပေးမယ်ဆိုရင်ကျန်းမာရေးကောင်းမွန်စေတယ်လို့ခေတ်ဆက်ဆက်မှာဆရာဝန်တွေကလူနာတွေကိုကျန်းမာရေးပညာပေးခဲ့ကြပါတယ်ဒီနေ့ခေတ်မှာတော့တတိဝလံနဲ့ဟင်းသီးဟင်းရွက်တွေမှာပါဓာတုဗေဒပစ္စည်းပါဝင်မှုတွေမြင့်တက်လာနေတာကြောင့်ဓာတုဗေဒပစ္စည်းကင်းစင်တဲ့ဟင်းသီးဟင်းရွက်နဲ့တတိဝလံတွေကိုရွေးချယ်စားသုံးပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒီဒီရဲ့ဒီနန်ဒီကိုကြီးထွားအောင်သုံးတော့ဓာတ်မြေဩဇာเนาะအဲ့ဒီပုံမှာကြားရောက်နိုင်တဲ့ပိုးမွားတွေတတ်တဲ့ပိုးသက်ဆေးဝါးเนาะဒါလေးတွေကလည်းအကျွင်းကြံနေဒီဒီနန်ဒီမှာကန့်ညိနေမယ်ဆိုလို့ရှိရင်ဆရာတို့ကဒါလူကိုအန္တရာယ်ဖြစ်စေနိုင်တယ်เนาะရေရှည်မှာဆိုရင်တော့ကင်ဆာဖြစ်စေနိုင်တယ်နောက်တစ်ခုကတော့ဒါကတော့ပုံမှန်ဆရာတို့ကကြီးထွားအောင်လုပ်တဲ့ပစ္စည်းတွေပေါ့နောက်တစ်ခုကတော့ဗာလဲဆိုအချိန်မတန်ခင်မှဲ့အောင်လုပ်တဲ့ပစ္စည်းတွေနော်အသီးနှံပေါ့ဒါတော့အသီးရွက်တတ်ဆိုင်အသီးနှံမှာပို့သုံးကြတယ်ပေါ့နော်အဲ့ဒါဒီဒီထိုးစေတုကနဲ့ထိုးလိုက်တဲ့ chemical စီရှိတဲ့အတူဖြန်းစီတို့အုတ်စီတို့စသည်အားဖြင့်နော်ဆရာတို့ကြားပူးနေတာလေးတွေရှိတယ်ပေါ့နော်ဒီရာတွေလည်း chemical မျိုးစားတွေပဲဖြစ်တဲ့အတွက်ဒီလိုပြုပြင်ထားပြီးတော့မှဲ့အောင်လုပ်ထားတဲ့အသီးရွက်အသီးနှံတွေကရေရှည်စားသုံးမိမယ်ဆိုရင်ကျန်းမာရေးအတွက်ဒါအန္တရာယ်ရှိတယ်ပေါ့နော
်အစားအသောက်တွေထဲမှာတွေ့ရှိလာတဲ့ဆိုးဆီးတဲ့ဓာတုပိတပစ္စည်းတွေဟာတဖြည်းဖြည်းများပြားလာနေတာကြောင့်သတိပြုရှောင်ကျဉ်သင့်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါတော်ဒါရှင်တို့အခုနားဆင်ခဲ့ရတဲ့မြမလူထုနဲ့ကျမ်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဥကျော်စန်တာရဲ့မြမအေးသုံးသက်ချက်ကိုအလှည့်ပေးကြအောင်ပါ။ကြောက်ဖြူအထူးစီးပွားရေးဆောင်တိဆောက်ရေးပထမအဆင့်စတင်မှုအခြေအနေရှိလာချိန်မှာဒေသခံပြည်သူလူထုရဲ့အနာဂတ်တိုးတက်ဖွံ့ဖြိုးရေးအခြေအနေဘယ်လိုရှိနေပါသလဲ။ဒီလုပ်ငန်းပေါ်ထားရှိတဲ့ဒေသခံတွေရဲ့ဆန္ဒသဘောထားကိုရယူခဲ့ထည့်သွင်းစဉ်းစားခဲ့ကြပါရဲ့လား။ကျောက်ဖြူမဲဆန္ဒနဲ့အမတ်နှစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဥကျော်စန်တာတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်ရှင်။
ဥပဒေကလည်းဒီစီးပွားရေးလုပ်တယ်ဆိုတာစီးပွားရှင်တွေကစီးပွားရေးတက်လုပ်တဲ့မြို့မှာအဲ့ဒီမြို့ဒေသကြီးဖွံ့ဖြိုးတိုးတက်ရေးတက်လုပ်တာမှမဟုတ်တာမိမိမြို့နယ်ရဲ့လူတွေကသူတို့အကျိုးကြည့်ရတဲ့လာပြီးတော့လုပ်ကြရတဲ့ဟာပဲအခုဒီဒီရုံးနဲ့မှာရှေးရနဲ့ကြာကျုပ်ချုပ်ကြရဲကြာကျုပ်ချုပ်ပြီးတော့ကောက်ဖို့မှာအထူးစီးပွားရေးရှင်လုပ်မယ်ဆိုတဲ့ဟာလေအဲ့ဒီကုမ္ပဏီတွေအဓိကအကျိုးစီးပွားကိုသူတို့ဦးစားပေးပြီးတော့လုပ်ကြမှာပဲ
ဒါပေမဲ့လူတော်တော်များများကဖွံ့ဖြိုးရေးစီမံခန့်ရဲ့လှုပ်ချင်းဟာဒေသအတွက်ဖွံ့ဖြိုးလာမယ်ဒေသမှာအလုပ်ကိုင်းနေရလာမယ်ဆိုပြီးတော့အဓိကတွေ့နေကြပါတယ်အဲ့ဒါအကောင့်ဘက်ကပေါ့လေဆိုတော့ဒေသဖွံ့ဖြိုးရေးအတွက်အထောက်အကူမဖြစ်နိုင်ဘူးလို့ယူဆကြလားရော
ဒေသဖွံ့ဖြိုးရေးကိုကြီးရပြီးတော့လာလုပ်တာမဟုတ်ပေမဲ့လည်းဆက်ယုံတွေအလုပ်ယုံတွေထူထောင်လာကြလို့ရှိရင်ဒီဆက်ယုံအလုပ်ယုံတွေမှာဒေသခံတွေအလုပ်ကိုင်းခွင့်အမ်းရကြမယ်ဒီဆက်ယုံအလုပ်ယုံတွေဒီစီးပွားရေးလုပ်ငန်းတွေအကြောင်းပြီးတော့ခီးတွားလုပ်ငန်းတွေအချင်းချင်းလာကြမယ်ခီးတွားလုပ်ငန်းမှာပါဝင်လောက်တိုင်းတဲ့လူတွေရောခီးတွားလုပ်ငန်းကိုဖူခိုးတဲ့လူတွေရောဒီဟိုအလောက်တိုင်းခွင့်အမ်းကြီးရရှိလာကြမယ်ဆိုရတော့ဒါနိုင်ငံတကာမှာဒီလိုပဲဖွံ့ဖြိုးတိုးတက်တာကြီးရှိပါတယ်နောက်တစ်ခါစီးပွားရေးလုပ်ငန်းတွေလုပ်လို့ဒီကားကလူတွေရဲ့ထိတ်ခိုက်မှုဟာပေါ့ social impact တွေကိုပြန်လည်ကုစားတဲ့အနေနဲ့ဖွံ့ဖြိုးလုပ်ငန်းတွေကိုလည်းတင်းတင်းမြောက်ပါတဲ့ဥမာလမ်းပေါက်ပေးရယ်တလျာစင်းကြီးဟိုအစီအစဉ်ဒီပိုကောင်းအောင်လုပ်ပြီးရယ်စာတင်ကြောင်းဆောက်ပြီးရယ်တဲ့တဲ့ဒီအတူထွားအထောက်ပံ့ဒီအပါဝင်ဒီမူကြီးအထောက်ပံ့ဒီတော့အငယ်ချင်းဒီအတိုင်းမှာပြီးရယ်ဆရာတော့ကျွန်တော်သိရပါတယ
်ဆိုတော့အခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီစီမံကိန်းကိုမဆက်တင်ခင်ပထမဆုံးကတော့ဒေသခံတွေရဲ့သဘောထားမပါဘူးဆိုပြီးတော့ပြောခဲ့ကြတယ်အခုဒေသခံတွေရဲ့သဘောထားကိုဘယ်လောက်ရယူခဲ့ပါသလဲအဲ့ဒါလည်းကျွန်တော်သိချင်တယ်
ဒ
ဒီသခံရဲ့သဘောတရားတော့ပထမ USDT အစိုးရကလည်းအလေးထားပြီးတော့ကြားရရတယ်မရှိပါဘူးသူဟန်ပြပြီးတော့တပ်ပုံတွေရိုက်ဟိုဟာကြီးမှတ်တမ်းတွေလောက်အဲ့ဒါကြီးနဲ့ပြပြီးတော့လောက်ဆိုဒီ NDT အစိုးရလက်ထက်မှာလည်း USDT အစိုးရလက်ထက်ကလုတ်ခဲတဲ့လုံမတူတော့မသိပါဘူးဒီသခံရဲ့အကျိုးစီးပွားကိုဦးစားပေးလေးထားပြီးတော့ဆောင်ရွက်တယ်ဆိုတာကျွန်တော်တခုမှမသိရပါဘူးဒါပေမဲ့ဒီကမှာစီးပွားရေးထူထောင်မှုလုပ်လို့ရှိရင်ဒေတာခံရအကျိုးစီးပွားကိုသွားသွားကြအောင်ပြောတယ်လို့ပေါ့ကျွန်တော်ပြတော့ဖြစ်ထွန်းလာမယ်ဆိုတာဒေတာခံရလည်းတော့ပေါ့ပြပါလေလက်ခံရပါတယ
်ဒါပေမဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အလောက်ကန်ရမယ်ဆိုရင်လည်းကျွန်တော်တလောတော့ငါကြားရတာပေါ့လေအထူးသဖြင့်တရုတ်ကုမ္ပဏီနဲ့လုပ်တဲ့ခါသူထမင်းချက်ကအစားအကုန်လုံးဟိုကခေါ်လာတယ်ဒေတာခံတွေဘလောက်ကောင်းတဲ့အလောက်ကန်ရမှလဲသူတို့ကတော့မကြွန့်ကျင်လို့ပြောလိမ့်မယ်တပြက်စီလှဲတာခြံဆောင်တာတွေလွဲပြီးတော့ဘယ်လိုအလောက်ကန်များရလာနိုင်ကြစစ်လဲရော
ဒီကမှာရောဥကြံတာကြီးကျွန်တော်နိုင်ငံမှာနိုင်ငံခြားချင်းချင်းညွှန်းနယ်မှုဥပဒေရှိရဲအထူးသဖြင့်ဝေးဆိုဥပဒေရှိရဲဒီဥပဒေတွေနဲ့အညီအစိုးရကနိုင်ငံသားတွေကိုအကာအကွယ်ပေးမယ်စောင့်ရှောက်ပေးမယ်ဆိုလို့ရှိရင်တော့ဥပဒေမှာပြဋ္ဌာန်းချက်တွေရှိပါတယ်အလောက်ကိုင်းခွင့်လန်းတဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေလာလို့ရှိရင်မကျွမ်းကျင်တဲ့လုပ်သားတွေကိုချိန်ကာလလိုက်ပဲဒီအချိုးအကျတွေနဲ့တာဝန်တွေဖွဲ့ယူပေးရမယ်နောက်ကျွန်းကျေလိုက်တာကြီး expert တွေဆိုလို့ရှိရင်ဒေတာခံတွေကိုဘယ်လောက်ထိအချိုးအကျနဲ့ခံတတ်ပြရမယ်ဆိုရက်ဥပဒေရဲ့ပြဋ္ဌာန်းချက်တွေရှိရဲ့ဒီဥပဒေပြဋ္ဌာန်းချက်တွေနဲ့အညီလောက်တိုင်းကြားလို့ရှိရင်ဒေတာခံကြီးအခွင့်အရေးတွေကလည်းဥပဒေအညီရကြမှာပဲဒေတာခံကြီးရဲ့အခွင့်အရေးတွေရရှိလာကြမှာဖြစ်ပါလေ
ဟုတ်ကဲ့အဲ့တော့အခုလောလောဆယ်မှာတော့ကျွန်တော်ကြားနေရတဲ့မြေသိမ်းတဲ့ကိစ္စဥပမာဖြင့်ငါဖမ်းခွင့်မရှိတော့ဘူးဆိုတဲ့ကိစ္စအဲ့ဒီကိစ္စတွေရောပြည်လည်သွားပါလေရော
ဒီလေပါဘူးခင်ဗျာမြေပြင်းတဲ့ကိစ္စကတော့ပြည်ရောသူ6အုပ်စုလာမှာဆိုတော့ကတော့မြေက4000ကျော်လောက်ဒီအတုံးပြုတ်ကိုသဘောပြရတယ်အခုတော့ဒီက2000ကျော်လောက်မှာပထမဆုံးအနေနဲ့ဒီစီမံရေးလုပ်ငန်းဆက်မယ်ဒီမြေတွေကိုပုံချလိုတဲ့လူတွေကပြရရှိမှာ6လလာတင်ကြဖို့ပြောပါတယ်အဲ့လို6လလာတင်လို့ရှိရင်အဲ့လိုသူတို့လူကြီးတဲ့မြေတွေကိုမြေအတုံးပြုတ်နေတဲ့လူတွေရှိကတိတ်မယ်ပေးနေခါရည်ကြီးဒီလိုလေအဆင်ပြေအောင်ပေးမှာပေါ့လေဒါမဲ့လုပ်ငန်းတကယ်ဖြစ်လာမှာကနောက်ပဲနှစ်နှစ်မှာသုံးနှစ်မှာဖြစ်လာမှာလဲငါးနှစ်မှာဖြစ်လာမှာလဲမသိဘူးလေဒီမားကြီးကတော့ဒီလိုလေဒီကိုအခုတိတ်ကြီးအခုပဲပေးလိုက်ရမယ်ရည်ကြီးတွေကတော့အတင်းတင်းရခြင်းနဲ့ရမယ်ဒီလိုမှလေရာမြေတွေဆွန့်လို့ပေးလိုက်ရပြီးတော့လောက်အလောက်ပိုင်းခွင်းလန်းတွေမရှိဖြစ်သွားမယ်ရရဲ့ပတ်ချံဒီနဲ့လေဒီတခြားစီးပွားလုပ်ငန်းတွေလုပ်တတ်မှာမဟုတ်ဘူးဒီမြေရာကြီးတင်းပြီးတော့မကြခင်မှာပဲအလုပ်ကခွင်းလန်းပြီးထူထောင်ပြင်းတယ်သူရဲ့ဘဝရည်ရည်တွေဒီလုံးလုပ်ငန်းတွေမှာပါဝင်ပြီးတော့အလုပ်လုပ်ခွင့်ရမယ်ဆိုလို့ရှိရင်ဒီသက်ခံနေတဲ့တိတ်ပြီးတော့မမြင်လာလာဘူးပေါ့အခုကတော့ဒီတင်းပြီးနောက်ပဲနှစ်နှစ်လောက်ကြာမှမှဒီလုပ်ငန်းတွေပေါ်လာမယ်ဆိုတာလည်းဘယ်သူမှမသိပါဘူးခင်ဗျာ
အဲ့တော့ဥပရှင်တို့ကဒီဒီသက်ခံတွေကိုကူစားပြည်ရဲ့လွတ်တော်အမှတ်တွေအဲ့တော့အနာအမြင့်ဆုံးဖွဲ့စည်းဖြစ်တဲ့လွတ်တော်မှာဒီကိစ္စတွေတင်ပြလို့ရောမရဘူးလားခင်ဗျာမတင်ပြဘူးလား
ကျွန်တော်ဒီပထမဆုံး USDB အစိုးရလက်ထက်တုန်းကလည်းအလေးနဲ့ထားပြီးတော့ဆွေးနွေးခဲ့ပါတယ်။လုံခြုံဆောင်ရွက်တဲ့နေရာမှာဒေတာခံရအကျိုးရှိဖို့အလေးထားကြဖို့ဒေတာခံရမြို့ဘွားစီတိုင်းနေနာမှုတွေကိုနည်းနည်းများနည်းအောင်လုပ်ကြဖို့အဲ့ဒါတွေကတော့ကျွန်တော်အချင်းချင်းခါခါလွတ်လပ်တဲ့မှာဆွေးနွေးပြီးတာရှိပါတယ်။ဒီ NLD အစိုးရလက်ထက်မှာတော့ကျွန်တော်ဒီဟာလေးအချင်းချင်းမရှိတဲ့အတွက်ကျွန်တော်လွတ်လပ်တဲ့မှာတော့ဆွေးနွေးတဲ့အခွင့်အရေးအခွင့်အလမ်းတွေအခွင့်အခါတွေမတူသေးပါဘူးအပြင်မှာဒီဘယ်ဝတ္တဒါဒါမြင့်နဲ့တောက်မှာတခါဆုံးတော့ကတော့ဘလို့တဘောမျိုးပြဖို့ပါလေဒေသခံကြီးရဲ့လူဝချက်တွေကိုအလေးထားပြီးတော့ဆောင်ရွက်ပြင်တယ်ဆိုတဲ့ဟာကိုတော့ကျွန်တော်ပြောပြပါရစေ
လွတ်တော်မှာတင်ပြတာပိုမထိရောက်ဘူးလားဥပရှင်ရော
လွတ်တော်မှာတင်ပြတာတော့ထိရောက်ပါတယ်ကျွန်တော်ကဒီကိစ္စကိုအစူတရအနေနဲ့အင်းဒီကောက်မလားမကောက်ဘူးလားစသဖြင့်အဲ့ဒါကြီးနဲ့ကျွန်တော်ကတက်ဆိုင်ရပါတယ်ဒီဒေသမှာတက်ကြည့်ပြထူထောင်မယ်ဆိုလို့ရှိရင်ဒီဒါခံရဲ့ဒီဒီဘောကိုမလုပ်ရမယ်ညာလို့ရမယ်ပဲလို့လို့ကျွန်တော်တို့ကအချို့တည်းကတင်လိုက်မယ်ဆိုတော့ဒီစုကိုလွတ်တော့ကလက်ခံပြီးလို့ဆွေးနွေးခွင့်ပြည်မလားဆွေးနွေးခွင့်မပြည်ခင်ရပဲဒီတခါလေးကြရင်အချို့ရလူကြီးခေါ်လာပြီးတော့အာဘာလုပ်မယ်ညာလို့မယ်ဆိုပြီးအစုကိုပိတ်ပလိုက်တာလည်းရှိတယ်အဲ့လိုမျိုးဆိုရင်ကျွန်တော်ကပို့ပြီးတော့ခံတင်ရကြတယ်အဲ့လိုမျိုးလည်းကျွန်တော်ကဂျုံပြီးတဲ့အခါကျွန်တော်အမျိုးမျိုးချိန်ဆရပါတယ
်အဲ့တော့လောလောဆယ်မှာဥပရှင်ရဲ့ constituency ကမဆန္ဒနယ်ကဆန္ဒရှင်တွေကငါတို့ဘွားတော့တိုတက်ကောင်းမွန်လာမယ်ဆိုပြီးတော့ပြောပြောရှင်ရှင်မျောလင့်နေကြသလားသူတို့မို့လောလောဆယ်ကျွန်ရတဲ့အခက်အခဲကိုစိတ်ညစ်နေကြသလားကျွန်တော်ထင်တာကတော့ဒုတိယအဖြစ်ဖြစ်ပါလိမ့်မယ်စိတ်ညစ်နေရမှာထင်တယ်
အဲ ဒီနေရာမှာဥပဒေမြေမြေမြေခွန်ထဲကျွန်တော်ပြောချင်တာလေးကိုတစ်ချက်အရင်ပြောလိုက်မယ်။ကျွန်တော်ဒီကမှာအလောက်ကံခွင့်အရေးမရှိတဲ့ဒီကအလောက်ကံအကန့်ခွင့်အရေးလိုအပ်ပါတယ်။အထူးသီးပွားရေးဆိုထူထောင်မဲ့ထူးလေးချင်းနဲ့ကျွန်တော်ကလူလူလတ်လတ်ကျူဆရမှာဖြစ်ပါရဲ့။အဲ့ဒါထူးသီးပွားရေးဆိုထူထောင်တဲ့ကအထူးသီးပွားရေးဆိုဆိုင်ရာဥပဒေနိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေဒီဒီဒီဆိုင်ရာဥပဒေဒီနဲ့အနည်းနိုင်ငံတော်အစိုးရကဒေတာခံဒီကိုကာကွယ်စောင့်ရှောက်ပေးဖို့ဒေတာခံဒီရဲ့အကျိုးစီးပွားဒီကိုကာကွယ်စောင့်ရှောက်ပေးဖို့ဒေတာခံဒီရဲ့အကျိုးစီးပွားဒီကိုဖန်တီးပေးဖို့အဲ့ဒါကအင်မတန်အရေးကြီးပါတယ်နိုင်ငံတကာရင်းနှီးမြှုပ်နှံတဲ့ company ကြီးရဲ့ဟိုကျွန်တော်ပေါ်မှာစာနာမှုမစာနာမှုဆိုရက်ကျွန်တော်ကိုယ်အစိုးရရဲ့ဒီဒီပေါ်မှာအလေးထားမှုနဲ့အဓိကကျေးဇူးပါတယ်ဒီကြားခံပြီးဒီကြားတဲ့ဒီကမှာသူကြီးပေါ်ရေးဆိုထူထောင်လာမယ်ဆိုရက်ပြတ်တော့မလူလားမနှိမ့်နေတဲ့တပေါ်တော့မရှိကြပါဘူးတချို့အခွဲရှိဒီကတော့မလူလားမနှိမ့်မျိုးရာဒီဟိုပြောဆိုကြရဲအဲ့လိုပြောဆိုကြရတဲ့ကျွန်တော်တို့ရဲ့တွေ့ရပါတယ်အမှန်တကယ်တော့ဒီကြားမှာစီးပွားဖွံ့ဖြိုးတိုးတက်မှုတွေအမှန်တကယ်လူရဒေသီဝဖွံ့ဖြိုးတိုးတက်မှုဆိုရလေကျွန်တော်တို့ဒီတိုင်းကမလုပ်နိုင်ပါဘူးတတ်နိုင်တဲ့လူတွေကကြာပြီးကြာရင်းနှီးနှုံးနာဖို့ဒီပါလေဒီကဒီနေ့ပဲလုံးလုံးအစိုးရကဒီဒီကခံပြီးဒီဒီကိုဘယ်လောက်အလေးထားတယ်ဘယ်လောက်ကာကွယ်မလဲဘယ်လောက်ဆောက်ရှောက်မလဲဥပဒေရဲ့အကာအကွယ်ကိုတကယ်ပဲလူပြည့်မြတ်ရဲ့ပုံမှာဒီကဒီပါရဲ့ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းပဲတုတ်တက်စီခြင်းပါတယ်ကျွန်တော်လည်းမကဘူးလူတိုင်းဟာအဲ့လိုဖုံဖြိုးမှုတစ်လောက်နှေးကွေးနေတဲ့ဒေတာကိုသိတုတ်တက်စီခြင်းမှာဖြစ်ပါတယ်ဒါပေမဲ့အဓိကမေးစရာဖြစ်နေတာကကုနာလို့ပေါ့အဲ့တော့ဥပရှင်အလိုရဆိုကိုနိုင်ငံအစိုးရကဒေတာခံတွေအတွက်ဦးစားပေးဖို့ကတိကပို့ပြီးရေးကြည့်ရဲဆိုတဲ့အချက်လို့ကျွန်တော်သဘောပေါက်ပါတယ်။အဲ့တော့အဲ့အစိုးရကိုလွှတ်တော်ကပြောနိုင်မလား။ဘာကြောင့်လဲကျွန်တော်အဲ့ဒါကိုသိသင့်တရားရှိတယ်။ဘာဖြစ်လို့လွှတ်တော်မှာပြောမှာဟုတ်ဝန်လေးနေကြတယ်။အစိုးရနောက်ကိုပေါအောင်တရားကိုပြောမှာပေါ့အစိုးရလက်ခံအောင်။အစိုးရကအမှတ်ခံချက်ရအောင်မလုပ်နိုင်ဘူးလား
။အခုတော့ဒီ ATJ ကိစ္စကပေါ်ဝင်တဲ့ပြင်ပမြင်တာပြောလာဆိုလာကြရဲ့လှုပ်လှုပ်ရှားရှားလေးဖြစ်လာကြတဲ့အချိန်မှာကျွန်တော်ကပြည်ဆောင်စုအရှိရဲ့ကျွန်တော်ဒီခိုင်မြေသားပါဒီကလေးတော်ကိုဆွေးရချင်းချင်းကျွန်တော်တိုင်ချင်းပြီးတော့ဒီကိစ္စကြီးကိုအစီအပြအနေနဲ့ရှင်းတင်တယ်ဆိုတဲ့ဟာရောဟိုတာမအဖြစ်ကျွန်တော်ကစဉ်းစားထားတာရှိပါတယ်အဲ့ဒီကအဲ့ဒီကိစ္စလေးကျွန်တော်ဒီချတိုက်ပြဖို့အစီအစဉ်ရှိပါရဲ့တိုင်ချပြီးလို့ရှိရင်ကျွန်တော်ကဘယ်လိုကထူတင်ရမလဲဘယ်လိုတင်ရမလဲဆိုတဲ့ဟာဒီကျွန်တော်စဉ်းစားထားတာတော့ရှိပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာဥပရှင်စောစောကဒီလိုတရုတ်ကအိန္ဒိယသမုဒ္ဒရာထဲမှာအိန္ဒိယသမုဒ္ဒရာနဲ့ပတ်သက်တဲ့ဒေသတွေမှာအလားတူစိတ်ကမ်းတည်ဆောက်ရေးအထူးစီးပွားရေးဆိုတည်ဆောက်ရေးတွေကိုသူတို့ကြီးကြပ်လုပ်ခဲ့ပါတယ်။ဒါပေမဲ့စီရီလင်္ကာတို့ဘာတို့ဘာလို့တခြားနိုင်ငံတွေလည်းရှိတာပေါ့။အဲ့ဒီမှာဒေသခံနိုင်ငံတွေအတွက်မျောလင်းတဲ့လောက်အကျိုးမရှိလာဘူးဆိုပြီးတော့နိုင်ငံတကာသုံးသပ်နေကြတာကိုဥပဒေနဲ့ကြားလိမ့်မယ်ထင်ပါတယ်။ဆိုတော့ဒီစီမံကိန်းတစ်ခုလုံးကိုမြန်မာနိုင်ငံအကျိုးတစ်ခုလုံးအတွက်လွှမ်းခြုံကြည့်မယ်ဆိုရင်တော့အနာဂတ်အလားအလာကောင်းနိုင်မယ်လို့ဥပရှင်ယုံကြည်ပါလားခင်ဗျာအဲ့ဒါရိုးသားသားပြကြည့်ကြပါ
ဒီကိစ္စမှာတော့ကျွန်တော်ကလွတ်တော်ကိုယ်စီတဲ့တရားဝင်တွေပြောရမှာဖြစ်တဲ့အတွက်ကြောင့်ဒီစီးပွားရေးလုပ်ငန်းကိုတရုတ်ကုမ္ပဏီစီးပွားကုမ္ပဏီနဲ့တရားဝင်လုပ်ပိုင်ခွင့်ရလောက်တာတော့အကျိုးအဖွဲပဲဖြစ်ပါတယ်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကရေးချယ်ရမှာမရှိဘူးအနောက်နိုင်ငံတွေကကျွန်တော်တို့စီးပွားရေးပိတ်ဆို့မှုတွေအရင်ဒေသကြီးတွေလက်ထက်ကလည်းပြန်ပြီးတော့လည်းမြည်ရတဲ့အခါဒီဒေတာမှာရင်းနှီးမြှုပ်နှံမှုကတရုတ်မှာပါတခြားမရှိဘူးဒေတာတခါဒီရုပ်ကရင်းနှီးမြှုပ်နှံမှုတွေတော့လုပ်တဲ့အခါဒီလိုမျိုးတော့လုပ်တဲ့နိုင်ငံကအပြည့်ပြင်ပြီးတော့အဲ့နိုင်ငံရဲ့စီးပွားရေးကိုကြည့်ပြီးတော့မျက်စိတူဖြစ်နေရဲ့ဆိုတာလည်းကျွန်တော်တို့ကြားရပါတယ်အဲ့ဒါတကတော့ဟိုစီမောက်ချုပ်တဲ့အစိုးရရဲ့အယူချင်းနဲ့လည်းဆိုင်ပါလိမ့်မယ်အဲ့ဒီပဲပြောပြပါလိမ့်
ကျောက်ဖြူစီပွားရေးဇုန်နဲ့ဒေသဖွံ့ဖြိုးရေးအလားအလာနဲ့ပတ်သက်ပြီးကျောက်ဖြူမဲဆန္ဒနဲ့အမတ်နှင့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်နဲ့ဥကြောဇန်တာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ခဲ့ရပြီးတဲ့နောက်အခုအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်။ကိုရန်နိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
2018အာဆီယံဆူဇူကီဖလားဘောလုံးပွဲမှာတော့မြန်မာအသင်းဟာအုတ်စုကနေပြုတ်ပြီးတော့စီမီဖိုင်နယ်နဲ့လွဲချော်သွားခဲ့ပါတယ်။အုတ်စုနောက်ဆုံးပွဲစဉ်မှာမြန်မာအသင်းဟာမလေးရှားနဲ့ကွာလာလမ်ပူမြို့မှာကစားကြတာမှာအင်ရှင်မလေးရှားကမြန်မာအသင်းကို3ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။မလေးရှားအတွက်ဂိုးတွေကိုတော့25မိနစ်48မိနစ်နဲ့88မိနစ်တွေမှာသွင်းယူသွားခဲ့တာဖြစ်ပါတယ်။အုတ်စုပွဲစဉ်၄ပွဲကစားပြီးချိန်မှာတော့ဗီယက်နမ်က3ပွဲနိုင်1ပွဲသေး10မိနစ်နဲ့အုတ်စုပထမမလေးရှားက3ပွဲနိုင်1ပွဲရှုံး6မိနစ်နဲ့အုတ်စုဒုတိယ မြန်မာကနှစ်ပွဲနိုင်တစ်ပွဲတည်းတစ်ပွဲရှုံးခုနှစ်မှတ်နဲ့အုပ်စုတက်တရပဲရပြီးတော့ဆီမီဖိုင်နယ်နဲ့လွဲချော်သွားခဲ့တာပါဗီယက်နမ်ကိုအိမ်ခွင့်မှာတည်ကစားခဲ့တဲ့မြန်မာအသင်းမလေးရှားကိုအဝေးခွင့်မှာဘာကြောင့်3ဂိုးပြတ်ရှုံးပြီးတော့အချိုးဘိုလူပွဲနဲ့လွဲချော်ခဲ့တာပါလေအာဇာဆောင်းပါရှင်ဂိုးစောမျိုးတန်ကတော့
မလေးရှားကိုဘာကြောင့်လဲဒီဂိုးပြတ်ရှုံးလဲဆိုတော့အဓိကတော့နောက်တန်းအတွေ့အကြုံနဲ့တာပေါ့ဗျာနောက်တန်းအားနည်းချက်စီကြောင့်ဂိုးတွေပြေးလိုက်ရတာပေါ့အစွန်နှစ်ဖက်ပေါ့ဗျာအစွန်နှစ်ဖက်မှာတကယ်ဝါရင်းကစားသမားနှစ်ယောက်ရှိတယ်အဲ့ဒီကကိုအဲ့ဒီကပွဲမှာမထုတ်ခင်းနဲ့ကျွန်တော်နိုင်ငံတကာပွဲ၅ပွဲလောက်ပဲဟိုကစားထားတဲ့အတွေ့အကြုံလူရဲ့ကစားသမားတွေနှစ်ယောက်ကိုထုတ်တော့ကျန်တဲ့ကအဲ့ပေါ်မှာအဓိကအခွင့်အရေးကြီးပါတော့ပေါ့နော်ဒါကတော့ကိုကပြေးလိုက်ရတဲ့ဂိုးတွေနဲ့ပတ်သက်တာပေါ့နောက်တစ်ခုကကိုကသူတို့ကိုဂိုးမပြေးရခင်မှာအခွင့်အရေးရတယ်ဗျာအပိုင်အခွင့်အရေးနှစ်ကြိမ်လောက်ရတယ်နှစ်ကြိမ်လုံးဂိုးမဖြစ်ဘူးဗျာနှစ်ကြိမ်လုံးဂိုးမဖြစ်ဘူးဆိုတော့ဒီ penalty area ထဲမှာဂိုးသမားနဲ့ပျောက်ချင်းအပိုင်ကံခွင့်တစ်ကြိမ်ရတယ်ကံတက်ဂိုးသမားဖမ်းသွားတယ်နောက်တစ်ကြိမ်ရကြတော့ဒီလွတ်လွတ်ကျွတ်ကျွတ်ပါဗျာအားနဲ့ကံထက်ရကြီးရယ်ဂိုးမဲ့အမိသားမှာကျွန်တော်ဝိုင်းတက်ရှင်မူကအနာပါလို့ပြီးတော့ဘလုံးကိုဖြည်းဖြည်းလေးလျှော်ပြီးထိုးလိုက်တဲ့ခါကျတော့ဂိုးသမားအလွယ်ကြီးဖမ်းသွားတယ်ပေါ့ဒါတော့ကိုကဂိုးရမယ်အနေနဲ့မှဥပောင်ကိုမရတဲ့အတွက်ကြောင့်ဟိုကိုကပြန်ပြီးဂိုးကိုပြေးလိုက်ရတာပါတာပေါ့အဓိကတော့ဟိုဒီမှာနောက်တန်းရဲ့အားနည်းချက်ကြောင့်ပဲဟိုဂိုးကိုပြေးလိုက်ရတယ်လို့ပဲပြောရမှာပေါ့ဗျာသူကလည်းသူနောက်တန်းကကစားသမားကြီးကြီးကိုပဲအပြစ်တင်လို့တော့မရဘူးပေါ့ကိုကဂိုးရအောင်ပြင်နိုင်တဲ့အနေအထားကြီးရပါရုံနဲ့ဟိုဂိုးမရခဲ့တာကလည်းဟိုဒီဘက်မှာတလောက်ကြီးဂိုးပြတ်ရှုံးသွားတာရဲ့ကလေးတွေကအပြည့်ပါဝင်တာပေါ့ဗျာ
ဆိုတော့မလေးရှားနဲ့ကျွန်တော်တို့မြန်မာအသင်းနဲ့ခြေရရောကွာတယ်လို့မြင်လား
ဒီလိုမျိုးတော့ဒီလိုကြီးအကွာကြီးမဟုတ်ဘူးလို့ပဲတုံ့ပြန်မှာပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော်ခုနပြောခဲ့လို့ပဲကိုကတောင်မှပဲဥဆောင်ကိုပြင်းပြင်းနဲ့ရသေးတာပဲ။ရပြီးတော့ဟိုပြီးတော့မှကိုကကိုပြေးလိုက်ရတာပေါ့။နောက်တစ်ခုကအဖွင့်ကိုကမမျော်လင့်ပဲပြေးတော့မမျော်လင့်ပဲဆိုတော့ဒီတိုင်ကြီးလာတဲ့ဘာရန်တီကြီးထွက်လာတဲ့ဘောလုံးကိုဒီပြန်တဲ့ကကျုံလိုပြေးပြီးတော့ဂိုးရသွားတယ်ပြန်။နောက်တစ်ခုကပြန်နေပြီးတော့ဆိုတော့ဒီနှစ်ကိုပြေးလိုက်ရတယ်တော့မြန်မာပြန်မလာနိုင်တော့ဘူးပေါ့။ခြေပန်းကြီးရပြီလို့ရှိရင်တော့ခြေပန်းကြီးကပိတ်ပြီးတော့အကွာကြီးမဟုတ်ပါဘူးဒီလိုလေတူးချင်းအနေထားကိုကြည့်နေလို့ရှိရင်တော့ကျွန်တော်တို့ဒီမြန်မာအတင်းကကြားသမားလေးတွေရဲ့အနေထားကမလေးရှားနဲ့ရှင်လို့ရှိရင်အားနည်းတယ်လို့ပြောရမှာပေါ့နော်ဒီတော့ဟိုမလေးရှားကလည်းတော့အကောင်းကြီးမဟုတ်ပါဘူးဒီနေ့မှာမလေးရှားခြေပန်းကဟိုတာမန်နဲ့ရှိတာပါကျွန်တော်တို့ဂိုးပြတ်နိုင်ငံရဲ့အတင်းတွေတော့မှာပဲသူတို့ကအနိုင်ရမှုတွေကိုခက်ခဲချင်းချင်းဟိုကစားရတဲ့အနေထားရှိနေတာလေဒါတော့မလေးရှားနဲ့မြန်မာကဒီလိုကြီးကျေးဇူးအများကြီးပါဘူး။ဒါပေမဲ့ကျွန်တော်တို့ကနောက်တန်းအားနည်းတယ်။ပြန်တဲ့ကိုရတဲ့ခွင့်ကိုအပေါင်းမထားနိုင်ဘူး။ဒါကြောင့်ချင်းသွားရတာ
။ဒီ Suzuki Flair ပွဲစဉ်တစ်ခုလုံးကိုခြုံပြီးသုံးသပ်မယ်ဆိုရင်ရောဒီပြိုင်ပွဲမှာဝင်ခဲ့တဲ့မြန်မာလက်ရွေးစင်ဘောလုံးသင်းရဲ့အနေထားကတိုးတက်မှုရှိလာတယ်လို့မြင်လား
။တိုးတက်မှုရှိလာလို့မြင်လား။2016တုန်းကကျွန်တော်တို့အကျိုးပေးခဲ့တယ်ဗျာ။2016ကျတော့အုပ်စုကပဲပြည့်ပြန်တယ်ဆိုတော့ဒါကတော့ဟိုရလရကြည့်နေဆိုရင်လည်းတိုးတက်မှုရှိလို့ဆိုရပါပေါ့ခြူသွန်းရကြည့်ဆိုင်ဆိုလို့ရှိရင်လည်းကျွန်တော်ခြူသွန်းကဟိုပုံနေနေသုံးမရလို့ရှိရင်ဒီမှာလေးနဲ့ဘောလုံးကြီးရဲ့ခြူသွန်းရက်နေရစာခဲ့ပါပြီဒီစင်းရကိုတက်မလာဘဲနဲ့ဒီတခါလာတဲ့ဒီခြူသွန်းဒီကစားဟန်နဲ့ဒီဘောလုံးကမှအများကြီးတဲ့ဒီလိုပဲလုံးချနေနေတာတော်တော်လေးကိုကြားခဲ့ပါပြီဒီရလေးပြောင်းမိမယ်လေဘောလုံးကမှတူးချင်းစီရဲ့ဒီကြောင့်ရင်မှုတွေဟိုပေါ်လာတယ်ဒီတော့တော်တော်များများကြမ်းမ်းအကစီပြောင်းရဘောမတူးကြီးဒီအားနဲ့ကြက်တွေအခုချိန်ကြီးကိုဟိုပြောင်းလဲတိုးတက်လာကြတာမရှိပါဘူး။ဒါကြောင့်လည်းပဲဒီစံမြာလေးမှာပဲတိုးဝဲနေလို့ဖြစ်နေတာပေါ့နော်။ပြောင်းပြောင်းပြိုင်သက်တွေကတော့ဟိုပြောရလို့ရှိရင်တိုးတက်လာတယ်ပေါ့ဗျာ။တိုးတက်လာတဲ့အသေးလေးရှိလို့ဒီတိုင်းပဲရက်နေတဲ့အသေးလေးရှိတာ။ဥမာမလေးရှားတို့အင်ဒိုနီးရှားတို့ဆိုရင်ကျွန်တော်တို့လိုပဲဟိုဘောလုံးကရက်သွားပြီးရက်သွားပြီးတော့သူတို့လည်းဘာမှမဟုတ်တော့ဘူးပေါ့။သူတို့လည်းပဲတစ်ခါကကျွန်တော်ဟိုဗီယက်နမ်တို့ထိုင်းတို့ကမ္ဘောဒီးယားလာဟိုပြီးတော့ကျွန်တော်တို့ဒီဖိလစ်ပိုင်တို့ဆိုလို့ရှိရင်တော်တော်ကိုဟိုတက်လာတယ်လို့ပြောရအောင်ပါဗျာ။ဆိုတော့မြန်မာဘောလုံးအသင်းကတော့ဟိုတိုးတက်မှုမရှိတဲ့အပြင်တစ်ချိန်လေးနဲ့တော့ပြန်ပြီးတော့ကျလာတယ်လို့ကျွန်တော်တို့အဲ့လိုပဲတွေးနေကြပါတယ်။အထူးသဖြင့်တော့ဒီလေရွေးပြင်အသင်းကြီးကကာလစီကြာပါဝင်ကစားနေတဲ့ကစားသမားတွေရဲ့ခြေလွှမ်းတွေကကျလာပြီးတော့နောက်ရိုးသက်ပြည်ရလေသူတို့နေရာကိုအသာမထူးနိုင်တာပဲလားဒါမှမဟုတ်အသာမထူးတာပဲလားတော့မပြောရဘူးပေါ့ပြရဲဒီပြည်သားတော်တို့ကတော့တိုးတက်မလာဘူးတိုးတက်မလာတဲ့အပြင်ပူကြီးတော့တောင်မှပဲကြာလာတယ်လေကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ
် Go 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 I got go 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 go
တဖက်အုပ်စုဘီမှာတော့ထိုင်းက3ပွဲနိုင်2ပွဲတည်10မှတ်နဲ့အုပ်စုပထမရပြီးတော့ဖိလစ်ပိုင်က2ပွဲနိုင်2ပွဲတည်10မှတ်နဲ့အုပ်စုဒုတိယရပါတယ်။ဒါကြောင့်အချိုပိုလူပွဲမှာတော့ဗီယက်နမ်နဲ့ဖိလစ်ပိုင်ထိုင်းနဲ့မလေးရှားတို့တွေ့ကြမှာဖြစ်ပါတယ်။ဇင်းဖိုင်နယ်ပထမအကြော့ကိုတော့ဒီဇင်ဘာ1ရက်နေ့နဲ့2ရက်နေ့ဒီမှာကစားကြမှာဖြစ်ပြီးတော့ဒုတိယအကြော့ကိုတော့5ရက်နဲ့6ရက်နေ့ဒီမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ရတာပါဒီကနေ့အတွက်ပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းဖတ်ရှုနားဆင်နိုင်ကြပါတယ်ရှင
်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်လည်နားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်။
ဖင်လန်နဲ့ဒေသမှာယူကရိန်းရေတပ်သင်္ဘောတွေနဲ့တင်းမာမှုတွေကြုံရတဲ့ပေါ်ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကုမှာတာဝန်ရှိကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ရှင်းနေရွေးကောက်ပွဲမှာပြန်ရွေးခံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ကြိုးပမ်းနေလို့ရဖြစ်နေလဲပြောဆိုလိုက်တာပါ။ရွေးကောက်ပွဲမှာအနိုင်ရအောင်ယူရပြီးယူကရိန်းသင်္ဘောတွေနဲ့ရန်စတဲ့လို့ရကိုစီစဉ်ခဲ့တာဖြစ်တဲ့အကြောင်းဒီနေ့ရုပ်မြင်သံကြားမိန့်ခွန်းမှာရုရှားသမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။တူကီနိုင်ငံက sorry ကောင်စစ်ဝင်ရုံမှာအမေရိကန်ခြေဆိုင် sorry သတင်းစာဆရာဂျမဲခါရှော့ကီပြီးခဲ့တဲ့လကအသက်ခံရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်ထက်လွတ်တော်မှတ်တွေကိုနိုင်ငံခြားရေးဝန်ကြီးမတ်ပွန်ပီယိုနဲ့ကာကွယ်ဝန်ကြီးဂျင်မက်တစ်တို့ဒီနေ့တကပိတ်အစည်းအဝေးခံတင်ပြကြပါတယ်။သတင်းစာဆရာတေဆုံးမှုပေါ်ဒေါသထွက်နေစေကိုယ်စားလှယ်တွေပါဝင်ပါတီကြီးတစ်ခုကကိုယ်စားလှယ်တွေကို sorry နိုင်ငံရဲ့လုပ်ရက်နဲ့ပတ်သက်တဲ့လျှို့ဝှက်သတင်းချက်လက်တွေကိုအစည်းအဝေးခံတင်ပြမဲ့အစီအစဉ်မှာAmerican Bo Tawlan Agency CIA ကြီးကဂျင်နာဟက်စပယ်မပါဝင်တဲ့အပေါ်မှာလဲလွတ်တော်အမှတ်တွေကဝေဖန်နေကြတာပါ American ပြည်သူတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Mississippi ရဲ့ထက်လွတ်တော်အမှတ်နေရာအတွက်တကြောပြန်ရှင်ပြန်ရမှာ Republican ကိုယ်စား Cindy Hatchman အနံရရှိသွားပါတယ်စုစုပေါင်းမဲရလက်အားလုံးရဲ့54ရာခိုင်နှုန်းနဲ့ Democrat ကိုယ်စား Mike SP ကိုမနေ့တုန်းကပဲအနံရလိုက်တာဖြစ်ပါတယ်ကြဘာပင်လယ်ပြင်ထဲမှာပြီးခဲ့တဲ့လတဲ့တုန်းကပြစ်ချသွားတဲ့အင်ဒိုနီးရှားခီးတဲ့လေရင်ပေါ်မှာအန်ဒီယကင်းအောင်တက်ဆင်ထားတဲ့အလိုလျောက်စနစ်ကြောင့်လေရင်ဟာအချင်းချင်းအောက်ဆိုင်ထိုးကျခဲ့ရမှာလေရင်မှုကထိတ်ချုပ်ဖို့ကြိုးစားနေပေမဲ့မရခဲ့တဲ့အကြောင်းကနဦးစုံစမ်းစစ်ဆေးမှုတွေမှာတွေ့ရှိခဲ့ပါတယ်။ Lion Air လေကြောင်းလိုင်းက Boeing 737 MAX 8 အမျိုးအစားကျက်လေရင်ဟာအော်တိုဘာလ29ရက်နေ့ကဂျကာတာမြို့တော်ကနေအနီးနားမှာရှိတဲ့ဘန်ဂါပလက်တွန်ကျွန်းကိုပြန်တမ်းဖို့ထွက်ခွာပြီးတိတ်မကြခင်ကမှာပဲပြစ်ကြခဲ့ရကလေမော်မှာလိုက်ပါသွားသူခီးတဲ့189ရောင်းနဲ့ဝန်ထမ်းတွေအားလုံးတည်ဆုံသွားကြတာဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်တိန်ကြီးထိုက်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။ ဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ19 25နဲ့32တို့ကနေထုတ်လွှင့်ပေးခဲ့တာပါမနေ့ပြန်ကြာသာပရိနေ့မနေ့ဖက်အစီအစဉ်တွေမှာဥကျော်ဇန်တာရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများတစ်စင်အောင်ပါ
This program has come to you from the Voice of America, Washington.